ဒီနေ့သာသနာတော်နှစ်2559ခုနှစ်ဆယ်ခုနှစ်ခုပထမဝါဇုလာပြီကျော်2526ခုနှစ်လပိုင်း16ရက်2559ခုခုနှစ်လပိုင်း16ရက်ကြာတာပတိနေ့ညချမ်းခါကာလမှာမန္တလေးတိုင်းဒေသကြီးမြင်းကြံမြို့ရှမ်းအောင်မြင်းမြတ်စွာဘုရားတရားတော်ကြီးတွင်မှာဆင်းရဲခြင်းပါကြတဲ့ ရင်ကြံမြို့ပရိယတိတရမပါဠအသင်းနဲ့မလွန်စွမ်းစံအလှူတော်အသင်းတောက်တော်မှကြီးမှုပြီးတော့ဆင်းရဲခြင်းပါကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲသဘင်မှာဒီကနေ့ညဓမ္မဒါနကုလိုရှင်များဖြစ်ကြတဲ့ကွယ်လွန်သူတကာကြီးဖခင်ကြီးဥအောင်ထွန်အားယေစုပြီးတော့မိခင်ကြီးဒေါ်လာတိမိသားစု ဣတိပွဲယုံတဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနကောင်းဖို့အကြောင်းပြုပြီးတော့ဒီကနေ့ညပေးသဘောင်တော်ကောင်းတို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်ဦးဇင်းတို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါတယ်ဒီတော့ဒီကနေ့ညတရားနာပေးသဘောင်တော်ကောင်းတို့ကိုဦးဇင်းတို့ဗတရားဟောမှလည်းဆိုလို့ရှိရင်
အရင်အရင်နေ့တွေကတရားရဲ့အဆက်လို့ပြောရမှာပေါ့နော်သာသနာတော်ဤယရနာများတဲ့အပိုင်း၃လို့ဆိုကြပါစို့ပထမအုပ်ချုပ်နေ့ကသာသနာတော်မြတ်ကြီးရဲ့ယရနာတစ်ပါးဖြစ်တဲ့သတိပဋ္ဌာန်တရား၄ပါးကိုဦးဇင်းတို့ပြောခဲ့တယ်မနေ့တုန်းကသမ္မပဒံတရား၄ပါးကိုပြောခဲ့တယ်ဒီကနေ့ ဣတိပတ်၄ပါးရဲ့အကြောင်းကိုနာယူကြည်ညိုကြမယ်ပေါ့နော်အဲ့ဒါဦးဇင်းကဒီတရားကိုဟောတယ်လို့ဒီလိုပွဲမျိုးမှာဒီတရားကိုဟောတယ်လို့ပြောတော့နော်ဦးဇင်းတပါးကဒီလိုစဉ်းစားစရာတွေနော်နည်းနည်းတဲ့အပြီးတမဆန်တဲ့တရားတွေကိုနော်ဒီလိုဟောလာခြင်းနဲ့လူလာပြီးတော့နာနေတဲ့တရားပွဲမျိုးမှာဟောလို့အရှင်ပြေပါမလားလို့မေးတယ် ဆိုလိုတာကလူတွေအရင်ကြီးစိတ်ဝင်စားနိုင်ပါမလားပေါ့အဲ့ဒီလိုအပြီးမှာဆန်တဲ့တရားမျိုးကိုညာတော်အဖြစ်သင်တန်းတွေပါတယ်နော်ရိတ်တာတွေပါတယ်မှာပဲဟောကြတယ်ပေါ့ခုကလူငယ်တွေနဲ့လာပြီးတော့နာမေးနော်အမျိုးမျိုးတရားနာပေးတာဇေယျမျိုးစုံရှိတယ်ပေးတတ်မှာဒီလိုတရားမျိုးကိုချပြလို့စိတ်ဝင်စားပါမလားလို့လို့မေးအဲ့တော့တရားနာပေးတာက ရောမသွားပဲနဲ့တိုးလာတာကိုထောက်သွားခြင်းပေးသက်ပေါင်းတော်ကောင်တို့စိတ်ဝင်စားမှုရှိတယ်လို့ဦးဇင်းကယုံကြည်ပါတယ်ဟုတ်လားဘာဖြစ်လို့လဲဆိုတော့ဘိဓမ္မာဆန်နဲ့မိမိတို့လေးလာကြစားမှုနေသေးတယ်ဒီလိုတရားမျိုးတွေကိုစိတ်ဝင်စားတယ်ဆိုတာသင်ကိုယ်တက်ခံကလည်းပဲကံပြေတာဓမ္မနည်းနည်းတဲ့တရားတွေမှာစိတ်ဝင်စားနိုင်တဲ့အစွမ်းတတ္တိရှိလို့ပဲလို့ဒီလိုလည်းပဲနားလည်ရတယ်ပေါ့နော် ဒါခုဟာကမေးမယ်ဆိုရင်လည်းမေးစရာပြောမယ်ဆိုရင်လည်းပြောစရာဟုတ်ပြောရရင်တော့တရားကတရားချောက်ပေါ့နော်စဉ်းစားစရာတွေတွေးစရာတွေအဲ့လိုမျိုးဖြစ်နေတာဒါပေမဲ့ဦးဇင်းတို့ရဲ့ပင်ကိုယ်တဘာဝအဲ့ဒါပါလဲဆိုတော့စဉ်းစားစရာတွေကိုပြောခြင်းတယ်နော်စဉ်းစားစရာလေးတွေကိုပြောခြင်းတယ်ဒါကြောင့်ပေးသက်ပေါင်းတို့တော်ကောင်တို့ရဲ့သိနိုင်စွာဉာဏ်ပညာကိုလည်းပဲယုံကြည်တာလည်းပဲပါတယ်ပေါ့ဘယ်သ Tajam Pita Bantu Dinginya Yaswa Piyashin Kuro Mijiye Amui Nelo Suyame Bodhi Pekhiya Deya Tungta Kuna Barega Edipa Deya Leva Edipa Sura Edipa Da Sura Segalongo Edipa Pamalo Jita Edipa Da Edi Sura Bizi Jye Not a lot of cool beadwala, beam yawdwala, omian dwala, erago, eighty local. Not bada, sodaga, a chiga. Busy jinja, a chiga. Logi low webshipshi, logotara low webshipshi. Busy dwajene, omian dwajene, bomb yawdwajene, solo she. She then she date a chiga and deyame, and she at me. Eddie a chiga and deyade, she may show no eddie pogua, deja mo, busy me, omian me. A load to cook, busy to one zide, omian to one zide, a chigan, a jondia, mia, lo, de bejare, a deep butts. No? A လွန်တရာမှတည်တည်တည်လိုက်တယ်လို့ထင်ပါတယ်။ဘေးသာပေါင်းသူတော်ကောင်းတို့ရဲ့ခေါင်းထဲမှာအခြေခံအဖြစ်တော့သိထားကြပြီသားပါ။ဒီ80ဘတ်4ပါဆိုတာပေါ့နော်။ဒါကြောင့်ဘေးသာပေါင်းသူတော်ကောင်းတို့ဒီကနေ့ညလောကီစည်းဝါချမ်းသာကိုပဲဖြစ်ဖြစ်လောကုတ္တရာစည်းဝါချမ်းသာကိုပဲဖြစ်ဖြစ်ဘယ်လိုအစည်းအဝါဘယ်လိုချမ်းသာမျိုးကိုမဆိုတေချာပေါက်ပြီးစည်းသွားစေနိုင်တဲ့အောင်မြင်မှုရသွားစေနိုင်တဲ့အခြေခံအကြောင်းတရား၄ပါးကိုမှတ်သားကြမယ်ပေါ့နော်80ပတ်တရား၄ပါးတဲ့ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုတိစီဟာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗညုတဉာဏ်ဒီဟုသောပညာကိုသောမဟာကရုဏာကုံပညာကုံနှစ်ပန်းစုံတို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုယ်တော်မြတ်ကိုယုတိမြတ်လို့ရှိခိုးပူတော်ကြအောင်စုအလုံးလက်အုပ်ချီမှုပြီးတော့အယုံပြုကြရအောင်ကရုဏာတိတလဟရယပညာပိဇောတာဝိယတမောဟတမံသာနရမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရယမဟာကရုဏာတော်ဖြင့်အေးမြသောစိတ်နှလုံးလည်းရှိတော်မူပါဘေထသောပညာပိဇောတာဝိဟတမောဟဓမ္မံအရဟတမတိဟုသောအယောင်အလင်းဖြင့်ဝိဇာတိဟုသောမိုက်မောင်းကိုဖယ်ခွာတော်မူပြီးထသောသာနရမရလောကကရုံလူနှံ့မြမတတဝအနန္တတို့၏ကျောက်တီတန်တို့လေကရုပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါဘေထသောဂတိဝိမုဒ္ဒံဒေဝမနုဿာနေရယနှင့်ပေတတရိစံလာယရှိငါတံသောဂတိတို့မာလီသူသဖြင့်ကင်းလွတ်တော်မူပြီထသောသူကတံတတဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာတော်မူပါဘေထသောဘုရားံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာပရမညာကဲ့သို့ပြတ်သားထင်းတင်းသိမြင်ပေတဖျားရှင်ကိုတော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမမမှုရှုံးနံနှဖျားဖြစ်ကြပါသောဖျားတပည့်တော်တို့သည်ဘောနေဝနာမှာကာယဝေစီမနောခြေသုံးဤဒွါရပနာမဖြင့်တောကွာယောချိုလက်ဆောင်မောဃရှိခိုးဥညောပါဤမြတ်စွာဘုရား80ပတ်တရား4ပါးတဲ့စတင်ပြီးတော့ပြောကြရအောင်เนาะမနေ့တုန်းကတရားတွေနဲ့ဆက်ဆက်မှုရှိအောင်ပါဟာရာသုတ်တံကိုပြန်ပြီးတော့ဦးဇင်းတို့မပြောတော့ပါဘူးဟုတ်လားအဲ့တော့ဦးဇင်းတို့ဒီကနေ့ပြောဖို့အလှည့်ကြတဲ့80ဘတ်တရား၄ပါးကိုပဲစပြီးတော့ပြောကြရအောင်80ဘတ်ဆိုတဲ့စကားလုံးကစောစောကပြောခဲ့သလို80ပါဒံဆိုတဲ့ပါဠိစကားကနေဆင်းသက်လာတဲ့စကားပေါ့80ပါဒ80ဆိုတဲ့စကားလုံးကတစ်လုံးပါဒဆိုတဲ့စကားလုံးကတစ်လုံးအိဋ္ဌိဆိုတာဘာလဲအိဇဏံအိဋ္ဌိအိဇဏံပြည်စည်းခြင်းအိဋ္ဌိပြည်စည်းခြင်းနော်အိဋ္ဌိဆိုတာပြည်စည်းခြင်းလို့အဓိပ္ပာယ်ရတယ်အဲ့ဒါကိုပြီးတော့ဦးဇင်းတို့အကျယ်အဓိပ္ပာယ်ပြောပြမယ်အိဋ္ဌိဆိုတာဘယ်နှပါးရှိလဲဆိုတာပါဒဆိုတဲ့စကားကဘာလဲပါဒဆိုတာဗမာလိုအခြေခံတနည်းအားဖြင့်ခြေထောက်လို့လည်းအဓိပ္ပာယ်ရတယ်တနည်းအားရာကိုရောက်ချင်တယ်ဆိုရင်ခြေထောက်နဲ့သွားရတယ်တနည်းအားဖြင့်လည်းပဲအခြေခံအကြောင်းတရားတွေနော်အစာအုပ်တစ်ခုဆိုလို့ရှိရင်နော်အုံမြင့်ဖောင်ဒေးရှင်းလို့လည်းပဲပြောနိုင်မယ်ပေါ့ပါဒအဲ့တော့အိဋ္ဌိဆိုတာကပြီးစီခြင်းပါဒဆိုတာကအခြေခံအကြောင်းတရားနှလုံးပေါင်းလိုက်တဲ့အခါကျတော့ပြီးစီခြင်းရဲ့အခြေခံအကြောင်းတရားများဘယ်လုပ်ငန်းမျိုးမှကိုမဆိုမိမိတို့ရည်ရွယ်ထားတဲ့အတိုင်းအောင်မြင်ခြင်းနဲ့ပေါ့ရောက်ခြင်းနဲ့ပြီးစီသွားစေခြင်းနဲ့ဆိုလို့ရှိရင်ပီစီကြောင်တရားတွေမိမိတန်တာမှာအရင်ရှိအောင်ကြိုးစားရမယ်။အဲ့ဒီပီစီကြောင်တရားကဘယ်နှပါးရှိတုံးဆိုတော့၄ပါးရှိတယ်။အဲ့ဒါကို80ဘတ်၄ပါးလို့ခေါ်တယ်။အဲ့တော့ဦးဇင်းတို့80ဘတ်တရား၄ပါးကိုမပြောသေးခင်မှာ80ဆိုတာကိုပဲအရင်စပြောဖို့လုပ်မယ်။ ဒါနာရောမြကြီးနဲ့တွေ့ခွင့်ရတဲ့လူသားတယောက်ဖို့ဘယ်လိုပြီးကြီးခြင်းကအရေးအကြီးဆုံးသောပြီးကြီးခြင်းမျိုးလဲတနည်းအားဖြင့်ဘယ်လိုအောင်မြင်မှုမျိုးကိုရခြင်းနာလဲဘာဖြစ်ခြင်းနာလဲကျင်နာပါနော်ဇီဝရေးအောင်မြင်ခြင်းနာလားပညာရေးမှာအောင်မြင်ခြင်းနာလားဓမ္မမဟုတ်တရားတို့တရားမြတ်ရခြင်းနာလားဒုက္ခခတ်သိမ်းငြိမ်းခြင်းနာလား အဲ့တော့80ဆိုတဲ့ပြီးကြီးခြင်းဆိုတာ ਨੇ ပတ်သက်ပြီးတော့အရေးအကြီးဆုံးပြီးကြီးခြင်းတရား၅ပါးများသောအဖြစ်တော့80ဆိုရင်လူတွေကတကူလို့နားလေကြတယ်เนาะ80ဘတ်ဆိုရင်တကူကြီးချောင်းလို့အဲ့လိုနားလေကြတယ်အဲ့ဒီတကူတွေကိုလည်းပဲ80တဲမှာအကျုံးဝင်ပါတယ်မြတ်စွာဘုရားကတရားထင်းတဲ့အများကြီးဖြစ်အောင်ဖန်ဆင်းတာမြေရှိုးမိုးပြန်တာသူတို့ရဲ့စိတ်ကိုတည်တာ အမျိုးမျိုးအဖုံဖုံတကူအစွမ်းတတ္တိတွေပြနေတာအဲ့ဒါကိုလည်းပဲ80လို့ပြောပါတယ်ဒါမဲ့ဒီနေရာမှာဦးဇင်းတို့ဘောဓိပက္ခိယဒီပဏီကျမ်းစာကိုရေးသားတော်မူခဲ့တဲ့လေဒီစရောဘုရားကြီးပြောတဲ့စကားကိုယူပြီးတော့ပြောခြင်းတယ်ပေါ့ဦးဇင်းတို့ဒီဘောဓိပက္ခိယတရားတွေကိုဟောတဲ့နေရာမှာအဓိကအာဟုအာရပြုတ်ပြီးတော့เนาะယူပြီးတော့ဟောနေတဲ့စကလုံးတွေကတော့အဲ့ဒီဘောဓိပက္ခိယဒီပဏီတွေကပဲအဲ့ဒါစ ီတယ်တဲ့တနည်းအားဖြင့်ပြီးစည်းအောင်အောင်မြင်အောင်အထုတ်တဲ့နဲ့ပြီးစည်းခြင်း၅မျိုးပေါ့အဲ့ဒါတွေကိုပေးသက်ပေါင်းတော်တော်မှတ်ရမယ်နော်နည်းနည်းတဲ့တရားတွေမှာဘဟုတုတများစေဖို့ပေါ့အနည်းဆုံးတော့85မျိုးကိုမှတ်ရမယ်။နံပါတ်1အဘိညာသိတိဒီမှာသိတိလို့သုံးမြတ်ပြီ။သိတိဆိုတာနည်းနည်းဗမာစကားဆံသွားတယ်။သိတိပြီးတယ်သိတိပေါက်တယ်ဆိုတာဒီကြားဦးတယ်မဟုတ်လား။ဟေးအခုလည်းပဲပါပြောတော့ဆိုတော့အဘိညာသိတိတဲ့။အဘိညာဆိုတာအထူးအဖြစ်သိတာ။အထူးသိတဲ့ကိစ္စကိုပြီးစီးသွားတာ။ပြီးစီးတယ်ဆိုတာသေသေးချာချာကိုအသေးစိတ်ပိုင်ပိုင်ချာချာသူသိသွားတယ်။နော်အထူးတည်ခြင်းကိစ္စသူပြီးသွားတယ်အဘိညာသိတိ။အဲ့ဒီအဘိညာသိတိဆိုတာဘာပြောတာတုန်းဆိုတော့ရုပ်တ္တနန္တသဘာဝတရားတွေရဲ့သဘောတွေကိုနားလည်တာ။ရုပ်ဆိုတာဘယ်လိုသဘောရှိတယ်။ရုပ်ဆိုတာဘယ်လိုသဘောရှိလဲလို့မေးရင်ဘယ်လိုများဖြစ်ရလဲ။ဟောက်ပြန်တက်တဲ့သဘောရှိတယ်ဟုတ်တယ်နော်ရုပ်ဆိုတာပေါက်ပြန်တက်တဲ့သဘော။နော်နာမ်ဆိုတာကတော့အာယုံကိုတိတက်တဲ့သဘော။နော်ချမ်းသာခြင်းဆင်းရဲခြင်းခံစားတဲ့သဘောတွေမှတ်သားတဲ့သဘောတွေနော်စိတ်ဆိုပြုတ်လို့တဲ့သဘောတွေတိမှုသဘောတွေဒါနန္တရဲ့သူတို့ရဲ့ပင်ကိုလက္ခဏာတွေပေါ့အဲ့ဒီယုံနံနေမှာလည်းပဲအာလုံးနဲ့ယုံနံအာလုံးနဲ့သက်ဆိုင်တဲ့တာမင်ညာလက္ခဏာဆိုတာရှိသေးတယ်အဲ့ဒါကဘာလို့ဆိုတော့မတည်ငြဲခြင်းဆိုတဲ့အနေဆံလက္ခဏာအကောင်းမဟုတ်ခြင်းဆိုတဲ့ဒုက္ခလက္ခဏာအစိုးမရခြင်းမပိုင်ခြင်းမနိုင်ခြင်းလို့ဆိုတဲ့အနတ္တလက္ခဏာရုပ်ပင်ဖြစ်ဖြစ်နာမည်ဖြစ်ဖြစ်ပင်ကိုယ်သဘောဝအားဖြင့်တော့တစ်ခုနဲ့တစ်ခုမတူကြဘူး။ယုတ်ကဖောက်ပြန်နေ၊နံကအာယုံကိုတည်တယ်။အာယုံကိုညှို့တယ်။အပေါ်ရန်ကြည့်ရင်တော့မတူဘူး။နံထဲမှာလည်းပဲဦးဇင်းတို့ဝေဒနာနဲ့သင်ညာမတူဘူး။ဝေဒနာမှာလည်းပဲဒုက္ခနဲ့ဒုက္ခမတူဘူး။ဒါကအပေါ်ရန်နေမတူနေတာ။ဒါလည်းပဲတကယ်မတူပါဘူး။ဟုတ်လား။သို့တော့ဝေဒနာပဲဖြစ်ဖြစ်သင်ညာပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ယုတ်ပဲဖြစ်ဖြစ်နံပဲဖြစ်ဖြစ်တူညီနေတဲ့လက္ခဏာတွေရှိသေးတယ်။အဲ့ဒါကဘာလဲဆိုတော့အနေစာလက္ခဏာ၊ဒုက္ခလက္ခဏာ၊အနတ္တလက္ခဏာ။မတည်မြဲတာကြတော့ရုပ်လည်းမတည်မြဲဘူး၊နာမ်လည်းမတည်မြဲဘူး။ဝေဒနာလည်းမတည်မြဲဘူး၊သင်ညာလည်းမတည်မြဲဘူး။ဒုက္ခလည်းမတည်မြဲဘူး၊ဒုက္ခလည်းမတည်မြဲဘူး။အစတုန်းကတော့သဘာဝတရားလေးတွေကအတီးအီးသူ့လက္ခဏာလေးနဲ့တူပေါ့။ဟောနောက်ကြတော့အာလုံးပုံစံတူတူညီတဲ့လက္ခဏာဆိုတာလည်းရှိနေတာကိုတွေ့ရတယ်။ကျေးဇူးပါစို့လူတွေတယောက်နဲ့တယောက်မတူကြဘူးသူ့သဘောလေးနဲ့သူကိုယ်သဘောလေးနဲ့ကိုဒါကယောက်ျားလေးတွေဒါကမိန်းကလေးတွေဒါကလူကြီးတွေဒါကလူငယ်တွေဒါကပညာတတ်တယ်ဒါကတော့ပညာမတတ်ရှာဘူးဒါကပစ္စည်းပေါ်တယ်ဒါကမပေါ်ဘူးအစရှိသဖြင့်တယောက်နဲ့တယောက်မတူကွဲပြားခြားနားမှုတွေအသီးသီးနဲ့ရှိနေကြတယ်ဗောအဲ့ဒီမတူညီသောလူသားတွေမှာတူညီနေတာရှိတယ်အဲ့ဒါကဘာလဲဆိုတော့ပျက်စီးခြင်းဖြင့်ပျက်စီးခြင်းစီကိုတွားနေကြတယ်အဲ့ဒီချက်ကြတော့မတူဘူးလားတူတယ်မတူတာလည်းရှိတယ်တူတာလည်းရှိတယ်မတူတဲ့လက္ခဏာကိုကြတော့ဦးဇင်းတို့တဘာဝလက္ခဏာလို့ပြောတယ်အတိအသီးရဲ့ကိုယ်ပိုင်လက္ခဏာ ူညီတဲ့လက္ခဏာကိုကြတော့တာမေညာလက္ခဏာလို့ပြောတယ်။ဒါအဘိညာသိတိကိုရှင်းပြနေတာနော်။ထူးသောဉာဏ်ဖြင့်သိတယ်ဆိုတာဒီရုပ်တို့နံတို့ရဲ့မတူညီတဲ့သဘာဝလက္ခဏာကိုလည်းသိရမယ်။တဆင့်တက်ပြီးတော့ရုပ်ပဲဖြစ်ဖြစ်နံပဲဖြစ်ဖြစ်အားလုံးမှာတူညီနေတဲ့လက္ခဏာလည်းရှိတယ်။အဲ့ဒီတာမေညာလက္ခဏာကိုလည်းသိရမယ်။မတူညီတဲ့လက္ခဏာကိုသိတာကိုကြတော့ဒါနာမရူပပိစေတာညာပစ္စယပိကဟညာအစရှိသဖြင့်ပြောနိုင်တယ်ပေါ့တူညီတဲ့လက္ခဏာကိုသိတယ်ဆိုတာကိုကြတော့ဝိပဿနာညာလို့ပြောရလိမ့်မယ်နေစာဒုက္ခအနတ္တကိုသိတော့တာဟုတ်ဟုတ်လားအဲ့လိုမျိုးယုံဉာဏ်ကိုတာမန်တိယုတ်သိစဉ်အတိထက်တာလွန်ထူကဲတဲ့အတိညာဖြင့်သိတဲ့သဘောအဲ့ဒါကိုအပိညာသိတိလို့ပြောတယ်အဲ့ဒါဘေးတကောင်းတတော်ကောင်းတို့မှာအဲ့ဒီပြည်စည်းမှုတနည်းအားဖြင့်အဲ့ဒီနာမရူပပရိစ္ဆေဒညာယုံနာကိုပိုင်းခြားပြီးတော့သိတဲ့ညာပိစီယပရိက္ခာညာဒါဟာအကြောင်းအကျိုးသဘောပဲလို့ပြည်ပြည်ပြင်းပြင်းသိတဲ့ညာနောက်လက္ခဏာရေ၃ပါးကိုပိုင်းပိုင်းခြားခြားဝေဖန်ပြီးတော့သိတဲ့ညာဒီလိုညာတွေရှိတယ်ဆိုလို့ရှိရင်ဒါအပိညာသိတိပြီးတယ်လို့ဆိုရမယ်သဘောပေါက်ရလားဗျအေအဋ္ဌိ၅မျိုးတည်းကဒါအပိညာသိတိပေါ့နော်နောက်ဦးရှင်တို့နောက်၄မျိုးကိုကြတော့ပိဋကပေါင်းတော်တို့အလွယ်နဲ့မှတ်ရမယ်။အဲ့ဒါကြတော့ဘယ်လိုမှတ်ရမလဲဆိုတော့သစ္စာ၄ပါးနဲ့ကပ်ပြီးတော့မှတ်ရမယ်။သစ္စာ၄ပါးမှာဒုက္ခသစ္စာဒီဘာလို့ရမယ်သစ္စာလဲလို့မေးရင်ပိုင်းခြားပြီးတော့သိရမယ်သစ္စာမှန်တယ်နော်။ဒုက္ခသစ္စာဆိုတာပိုင်းခြားပြီးတော့သိရမယ်။ပရိညေယပိုင်းခြားဝေဖန်ပြီးတော့ပြီးပြီးပြင်းပြင်းအသေးစိတ်ဒါကဒါဒါကဘာဒါကဘာလို့သိရမယ်သစ္စာနောက်ဒုက္ခသစ္စာဆိုတာပိုင်းခြားပြီးတော့သိရမယ်သစ္စာအဲ့ဒါကိုပိုင်းခြားပြီးတော့သိပြီဆိုလို့ရှိရင်ပရိညာသိတိပြီးတယ်လို့ဆိုရတယ်ဟောသိတိတစ်ပါးလာရနော်ပရိညာသိတိတဲ့ပိုင်းခြားပြီးတော့သိတဲ့သိလိုက်တဲ့အရာကိုပိုင်းခြားပြီးတော့သိတယ်နောက်သမှုရိယသစ္စာကြတော့ဘာလို့ရမယ်သစ္စာလို့ကြားဖို့ထားလဲပင်ရမယ်သစ္စာပေတယ်ကိုပါဠိလိုပဟာနာလို့ပြောတယ်ဗောအဲ့ဒါပဟာနာသိတိပဲသိပယ်လိုက်တဲ့ကိလေသာတရားတွေသမှုရိယသစ္စာတွေကိုပယ်ရှားနိုင်တယ်ဆိုလို့ရှိရင်ဒါဥရင်တို့ပဟာနာသိတိပြီးတယ်ပေါ့ပဟာနာသိတိဟုတ်လားဟာဒုက္ခသစ္စာကိုပိုင်းခြားသိတယ်သမှုရိယသစ္စာကိုပယ်ရှားနိုင်တယ်និရောဓသစ္စာကြတော့ဘာလို့ရမယ်သစ္စာလို့ကြားဖို့ထားလဲအေးဆက်ရောက်ရမယ်မျက်မှောက်ပြုတ်ရမယ်သစ္စာနော်သစ္စိကရိယာယဆိုတာပေတတို့ဟိုနှုတ်ထဲမှာယင်းဒီကြောင်းဝင်မှုရှိပြီးသားသကလုံးတစ်လုံးအဲ့ဒါသစ္စိကရိယာသိတိနော်မျက်မှောက်ပြုတ်တဲ့အရာကိုမျက်မှောက်ပြုတ်နိုင်တဲ့စွမ်းရည်တတိရှိသွားတာအဲ့ဒီသိတိကဒါအရိယာဖြစ်မှရတဲ့သိတိပေါ့နော်အေးနောက်မဂ်ဂင်၈ပါးမဂ်ကသစ္စာကိုကြတော့ပွားများရမယ့်သစ္စာလို့ပိဋကတ်တို့အားလုံးနားလည်ထားရတယ်အဲ့ဒါကိုပိဋကတ်ပေါင်းတော်တို့ပွားများလို့ပြီးပြီဆိုလို့ရှိရင်ဘာဝနာသိတိတဲ့ဟောနောက်ထပ်သိတိ၄မျိုးတိုးသွားတယ်ပေါ့နော်ပရိညာသိတိ ပဟာနာသိတိ သစ္စိကရိယာသိတိ ဘာဝနာသိတိဆိုပြီးတော့သောတတုံကအဘိညာသိတိနဲ့ပေါင်းလိုက်ရင်သိတိ၅မျိုးအဲ့ဒါဦးဇင်းတို့ယေရှုမိုးပြင်းတယ်ဆိုတာတွေနောက်တယောက်တည်းကနေအများကြီးဖြစ်အောင်ဖန်ဆင်းတယ်ဆိုတာတွေတယောက်ရဲ့စိတ်ကိုတယောက်တည်တယ်ဆိုတာတွေနောက်စိတ်ဖြင့်ပြီးတဲ့ရုပ်တွေအမျိုးမျိုးဖြစ်အောင်လုပ်တယ်ဆိုတာတွေဟာဘာဝနာသိတိထဲမှာအကျုံးဝင်တယ်လို့ဆိုဟုတ်လားဒါကြောင့်ပိဋကပေါင်းသူတော်ကတို့အဋ္ဌိဘတ်ဆိုတာအဋ္ဌိဆိုတဲ့စကားလုံးရဲ့ပါဒဆိုတဲ့စကားလုံးရဲ့ပေါင်းထားတဲ့အဋ္ဌိပါဒကနေဆင်းသက်လာတယ်လို့ပြောခဲ့တယ်။ခုအဋ္ဌိဆိုတာရဲ့အတိအပယ်ကိုအကြံဉာဏ်ပြောလိုက်တယ်။အဋ္ဌိဆိုတာဘာလဲ။ဘီစီချင်းစာမွေးအောင်အောင်ကြိုးစားနေတဲ့ចောင်းသားတယောက်အတွက်စာမွေးပဲအောင်သွားပြီဆိုရင်ဒါအဋ္ဌိသိဋ္ဌိသူရကျင်တာလေးရသွားတယ်ပြီးသွားတယ်။မင်းចောင်းပြီးပြီလားပြီးပြီပွဲရပြီလားရပြီပြီးသွားတယ်ပေါ့နော်။ကဲအလုတ်ရပြီလားဆိုတော့အလုတ်တော့မရသေးဘူးဆိုတော့ဟောလုံးစရာပြီးစရာတခွကျန်လေးပြန်သေးတယ်ဟုတ်လားဒါပေမဲ့အဲ့ဒီပြီးစီးချင်းတွေကမဆုံးနိုင်တဲ့ပြီးစီးချင်းလို့ပဲပြောရမလားမသိပါဘူးနော်အဲ့တော့သာသနာ့တွင်မှာလူဖြစ်လာကြတဲ့ပုဂ္ဂိုလ်တွေအတွက်အရေးကြီးတဲ့ပြီးစီးအောင်စူးစမ်းအထောက်ရမယ့်အလုတ်ကတော့ဒီ၅မျိုးပဲတဲ့ဆိုလို့ကြီးကဟုတ်လားအပညာသိတိယုံဉာဏ်ကိုထူးသောဉာဏ်ဖြင့်သိတဲ့အစွမ်းရည်တတိရှိရမယ်နောက်သစ္စာ၄ပါးကိုနော်တည်စရာရှိတာကိုတည်ဖို့ပယ်စရာရှိတာကိုပယ်ဖို့မျက်မှောက်ပြုစရာရှိတာကိုမျက်မှောက်ပြုဖို့ပွားများစရာရှိတာကိုပွားများဖို့ဒါကအရိယာမဉ္ဇဉ်ရမှာတပြိုင်တည်းသူကကိစ္စ၄ခုကိုပြီးစီးသွားတဲ့သဘောပေါ့ဟုတ်လားအဲ့တော့ပိဋကပေါင်းသူတော်ကောင်းတို့ပြီးစီးခြင်းဆိုတာအဓိကကဘာလဲဆိုရင်ဒီ၅ပါးပဲ အဲ့ဒီပြီးကြီးချင်း၅ပါးကိုပြီးကြီးသွားစေနိုင်တဲ့အခြေခံအကြောင်းတရားတွေရှိရမယ်။နောက်အခြေခံအကြောင်းတရားမရှိဘဲနဲ့မပြီးကြီးနိုင်။ဟုတ်တယ်မဟုတ်လား။နောက်အခြေခံအကြောင်းတရားမရှိဘဲနဲ့မပြီးကြီးနိုင်ဘူး။အဲ့တော့အဲ့ဒီအဋ္ဌိတွေကိုရသွားစေနိုင်တဲ့ပါဒအခြေခံအကြောင်းတရားရှိတယ်တဲ့။အဲ့ဒါကိုအဋ္ဌိပါဒအဋ္ဌိပတ်လို့ခေါ်တယ်။ဒါဆိုတော့ငါပြောခဲ့တဲ့အဋ္ဌိ၅မျိုးကိုရရှိစေနိုင်တဲ့အခြေခံအကြောင်းတရားဆိုတဲ့အဋ္ဌိပတ်ကဘယ်နှပါးရှိတော့၄ပါး။အဲ့ဒီအဋ္ဌိပတ်၄ပါးကဘာတုံးဆိုတော့ပေတတော်ရဲ့ခေါင်းထဲမှာအရန်နဲ့မှတ်သားထားပြီးသားစန္ဒိတိပတ်ဝီရိယိတိပတ်စိတ်တိတိပတ်ဝီမန်တိတိပတ်ဟုတ်လားပဋ္ဌံပစ္စယပစ္စယနိဒေသကိုရုပ်ကြတဲ့ပုံကိုယ်တွေရပြီးသားပေါ့ဟုတ်လားအဲ့တော့ဦးဇင်းတို့နံပါတ်1အဋ္ဌိပါဒပီးစီးခြင်းရဲ့အခြေခံအကြောင်းတရားကဘာလို့ဆိုတော့စန္ဒိတိပါဒเนาะဆန္ဒတဲ့ပြင်းထန်တဲ့အလိုဆန္ဒတဟပီးစီးခြင်းရဲ့အကြောင်းတရားတစ်ခုခေါင်းစဉ်လေးကိုအရင်စပြောမယ်เนาะနောက်နံပါတ်2ပီးစီးခြင်းရဲ့အခြေခံအကြောင်းတရားကဘာလဲဆိုတော့ဝီရိယိတိပတ်ဝီရိယအဋ္ဌိပတ်ဟုတ်လားပြင်းထန်တဲ့ကြိုးစားအထုံမှုမနေ့တုန်းကပြောခဲ့တဲ့သမ္မာပဒံတရား၄ပါးဟုတ်လားနောက်နံပါတ်3ပြီးကြီးချင်းရဲ့အခြေခံကဘာလဲဆိုတော့စိတ်တိတ်တိပတ်ပြင်းထန်တဲ့အလွန်ဆွေးလန်းတဲ့ဘဝလေဒီစိတ်စားလေဒီစိတ်ဟုတ်လားဒီထဲမှာစိတ်ကိုဒီထဲမှာနှစ်ထားတယ်ဘာမှစိတ်ဝင်စားဘူးကိုဖြစ်ချင်တာလေးခုပဲစိတ်ဝင်လာစိတ်ကိုစိုက်ထားနိုင်တော့အဲ့ဒါဘာလဲလို့မေးရင်စိတ်တိတ်တိပတ်သူလည်းပဲပြီးကြီးချင်းရဲ့အကြောင်းတရားဟုတ်လားနောက်ဦးဇင်းတို့နံပါတ်4ပြီးကြီးချင်းရဲ့အကြောင်းတရားကတော့ဝီမန်သိတ်တိပတ်ဝီမန်တဝိမာန်တဆိုတာပညာကိုပြီးကြီးကျင်တဲ့အရာကိုပြီးကြီးအောင်ဘယ်လိုလုပ်ရမလဲဆိုတာကိုသိတာဒါမသိရင်မဖြစ်နိုင်ဘူးတော့တခါကြီးမိုင်းနေဟုတ်လားအေးအဲ့ဒီသိတဲ့ဝိမာန်ပိုင်းခြားနိုင်တဲ့ပမာကံကသိတဲ့နားလေတဲ့ဉာဏ်ပညာကိုဝိမာန်တလို့ခေါ်တယ်အဲ့ဒီဝိမာန်တဒီပင်နဲ့ပြီးကြီးခြင်းရဲ့အခြေခံဖြစ်တယ်ဒါကြောင့်ဝိမာန်သိတိပတ်ဝိမာန်တဒီဟုသောအဋ္ဌိပတ်ပြီးကြီးခြင်းရဲ့အကြောင်းတရားအဲ့တော့ဦးရင်တို့အဋ္ဌိပါဒအဋ္ဌိပတ်တရားဘယ်နှပါးရှိသော၄ပါးနော်သံသာရေဝရိယရေစိတ်ရေပညာရေနော်သံသာရေဝရိယရေစိတ်ရေပညာရေအဲ့ဒါဒီ၄မျိုးမှာတစ်မျိုးမျိုးတကယ်ရှိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပြီးကိုပြီးစီးမယ်သူဖြစ်ချင်တာဖြစ်ကိုဖြစ်မယ်ဟုတ်လားဒါကြောင့်ဘိသက်တို့လည်းပဲကြားဥပါတယ်လေကလေးတွေကစားသန္တာဝတ္တကိဏာမကမ္မနာသိစတိဆိုတဲ့စကားလေး။နော်ပြင်းထန်တဲ့သန္တာရှိတဲ့ပုဂ္ဂိုလ်အားမပြီးကြီးတဲ့အလုပ်ဆိုတာမရှိဘူးလို့ပြောတာ။ဒါကြောင့်လောကမှာမဖြစ်နိုင်ဘူးဆိုတာမရှိဘူး။တကယ်ဖြစ်ခြင်းတဲ့သန္တာသာဖြစ်နိုင်လောက်အောင်ရှိခဲ့မယ်ဆိုရင်ဖြစ်ကိုဖြစ်တယ်။ဟုတ်လား။အေးအဲ့တော့အဋ္ဌိပတ်၄ပါးထဲမှာတစ်ပါးပါးနဲ့ပြည့်စုံရင်ကိုပဲအဲ့ဒီပုဂ္ဂိုလ်ဟာပြီးကြီးနိုင်တယ်သူပြီးကျင်တာ။ဟုတ်လား။လေးပါးလုံးနဲ့ပြည့်စုံမယ်ဆိုရင်တော့ပြောပေါ်ရမလို့အဲ့တော့ပိဋကပေါင်းသူတော်ကတို့ဒီသန္နရေဝရိယရေစိတ်ရေပညာရေဒီတရားလေးမျိုးရေသဘာဝလေးကိုနော်ပြီးကြီးဖို့အတွက်သူတို့ဘယ်အတိုင်းတာထိလိုအပ်တယ်ဆိုတာလေးကိုစဉ်းစားကြရလေးဖြစ်အောင်နည်းနည်းတော့ဆက်ပြောခြင်းနေတယ်ပေါ့ဆိုကြပါစို့သန္နဆိုလို့ရှိရင်လည်းပဲဘယ်လောက်ထိပြင်းပြင်းထန်ထန်ရှိရမလဲတော့ဒီနေရာမှာကိုကဘာလို့တကယ်လိုချင်တာတော့ဆိုတာလည်းသိဖို့လိုမယ်တချို့လူတွေကအဲ့ဒီအပိုင်းမှာကိုကိုယ်ကိုယ်ပြပြမရှိဘူး။ဟိုကလည်းလူချင်းနဲ့ဒီကလည်းလူချင်းနဲ့ဘယ်ဟာကိုမရလို့မဖြစ်ပါဘူး။ဘယ်ဟာကတော့မရလို့ကိုမဖြစ်ဘူး။မရမနေအဲ့ဒါကတော့ရကိုရချင်တယ်ဆိုတာမျိုးသိမရှိဘူး။ဟုတ်လား။တကယ်တမ်းကတကယ်ဖြစ်ချင်တယ်ရချင်တယ်ဆိုရင်အဲ့ဒီဆန္ဒကဥဒေဝိဒါရှိရမယ်။အဲ့တော့ဦးဇင်းတို့ဗုဒ္ဓဘာသာဝင်တွေအတွက်ဥဒီထားရမယ်။နော်ရည်ရွယ်ချက်တနည်းအားဖြင့်ပြင်းထန်တဲ့ဆန္ဒရှိရမှာကဘာလဲဆိုတော့တန်တရားဝရှင်ရဲ့ကလွတ်မြောက်မှုဆိုတဲ့သဘောတရားနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုလို့တဲ့စိတ်ဆန္ဒဒါပြင်းပြင်းထန်ထန်ရှိရမယ်ခုတက္ကသိုလ်တို့ဦးဇင်းတို့တွေကနော်နိဗ္ဗာန်ကိုဆူတောင်းနေနိဗ္ဗာန်ကိုရကျင်နေဆိုတာကတခါတလေပြောရုံပြောစင်မှုပြောတယ်ဆူရုံဆူစင်မှုဆိုတယ်ဗောတခါတလေတနေသာကုံသွားတယ်တခါတလေတလသာကုံသွားတယ်ငါနိဗ္ဗာန်ရကျင်လိုက်တာဆိုတဲ့စိတ်ဘယ်နှခါပေါ်ဘူးလေဒါစဉ်းစားဖို့လိုတယ်အဲ့တော့နိဗ္ဗာန်မရတာကိုအပြစ်အရင်မတင်နဲ့အောင်နိဗ္ဗာန်ကိုဘလောက်ရကျင်တဲ့စိတ်ရှိတာတော့ဆန္ဒကဘလောက်ရှိတာတော့ဒါအရင်စဉ်းစားကြရမရှိဘူးလားရှိတယ်တကယ်သာရကျင်တဲ့ဆန္ဒရှိမယ်ဆိုရင်ရကိုရတယ်ဘာလို့အခုချိန်ထိဒကာမတို့ရောဥစဉ်တို့ရောနိဗ္ဗာန်ချမ်းသာကိုမရသေးတာတော့မေးရင် ရှာလောင်းအောင်ကိုပြင်းထန်တဲ့ဆန္ဒကမရှိသေးဘူးဟုတ်လားဆန္ဒတွေကဟိုလိုလည်းဖြစ်တယ်လို့ထင်တယ်ပြန်ကားနေကျဲနေဟိုဟာလေးနေရခြင်းနဲ့ဒီဟာလေးနေရခြင်းနဲ့ဟိုဟာလည်းဖြစ်ခြင်းနဲ့ဒီဟာလည်းဖြစ်ခြင်းနဲ့ဆိုကြပါစို့ကိုရင်တို့ကြီးပိုက်ကြီးတစ်လုံးနဲ့ကြီးတွေလှောက်လိုက်မယ်နော်အဲ့ဒီကြီးပိုက်ကြီးကအပေါက်တွေကပွားနေတယ်ခုနကလည်းအပေါက်ဒီနကလည်းအပေါက်ဆိုတော့အပ ူကိုဖောက်ဖောက်ပြီးတော့ယူနေတာတွေကရှိနေတယ်အဲ့တော့ဆန္ဒတွေကဘယ်လိုဖြစ်ဆိုများနေတယ်တခုတည်းကိုစိုက်ပြီးတော့ထားတာမျိုးမရှိဘူးတနည်းအားဖြင့်ဆန္ဒကအဋ္ဌိဘတ်အဆင့်ကိုမရောက်ဘူးလေဒီဆိုဘုရားကြီးရဲ့အတုံးလုံးနဲ့ပြောရမယ်ဆိုရင်တော့ဆန္ဒကသေးနှုတ်တယ်တဲ့ဆန္ဒလေးကသေးနေနှုတ်နေကိုရကျင်တာကိုရလောက်အောင်ထိမကြီးကျယ်ဘူးပေမမီခိုင်းမပြီးဆန္ဒဖြစ်နေတော့ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်ကောင်းတို့ပထမပြီးကြီးကျင်တယ်ဆိုလို့ရှိရင်ဆန္ဒဟာပြင်းပြင်းထန်ထန်ရှိရမယ်ဘယ်လောက်ထိပြင်းထန်မလဲဆိုရင်တဲ့ဆိုလိုကြီးကဥမာလေးပေးသေးတယ်နောက်ကတမန်မြတ်စွာဘုရားရဲ့သာသနာနောက်ပိုင်းမှာဓမ္မတွန်တာဆိုတဲ့မင်းကြီးတစ်ပါးရှိတယ်တဲ့အဲ့ဒီမင်းကြီးကကတမန်မြတ်စွာဘုရားရဲ့တရားတွေရှိတယ်ကွယ်ပြောင်းနေတာဘယ်တကြူကမှန်းဒီတရားကိုဟောပြနိုင်မလဲရှိတယ်လို့သာသူသိရတယ်အဲ့ဒီတရားကိုသူမကြားဘူးမနာဘူးပေါ့အဲ့တော့အဲ့ဒီတရားကိုသူအလွန်နာကျင်တယ်ဘယ်သူများဟောပြနိုင်မလဲအဲ့ဒီနာကျင်တာကဘလောက်ထိတရားကိုနာကျင်တဲ့စိတ်ဆန္ဒကပြင်းထန်နေတုံးဆိုတော့တရားမနာရမယ့်အတူတူတော့သေတာကောင်းမှသေးတယ်လို့အောက်မေ့နေတဲ့ဟောဆန္ဒတကယ်ပြင်းတဲ့လူကကိုရကျင်တာကိုမရဘူးဆိုရင်တော့ရနိုင်ပါလေနဲ့မရဘူးဆိုရင်တော့သေတော့တာကမှကောင်းမှသေးတယ်လို့အဲ့လောက်ထိပြင်းထန်တဲ့ဆန္ဒရှိတယ်တဲ့တော်တယ်ကတော့မတို့အရှင်တို့တွေတရားတို့မရလို့သေခြင်းစိတ်ဘယ်နှခါပေါ့ဖို့တုံးလို့မရမလို့ရှိတယ်ဟုတ်လားဒါကတော့နည်းနည်းတော့လွန်သွားတယ်ပေါ့နော်ဒါအရှင်တို့လည်းပဲမရှိပါဘူးခုဒီမှာဘုရင်ကြီးကတော့ဗါတော့တရားမနာရဘူးနော်တရားကရှိတယ်လို့လည်းကြားတယ်ဒါပေမဲ့တစ်ခါမှလည်းမနာရဘူးတော့တရားမနာရမဲ့သူတော့လူဘဝနဲ့နေနေတာမသိပ်ပြီးတော့အကျိုးမရှိပါဘူးသေသွားတာမှကောင်းသေးတယ်လို့အဲ့လောက်ထိသူ့မှာဆန္ဒပြင်းနေတဲ့အဲ့တော့ကြာမင်းကအဲ့ဒီစိတ်ဆန္ဒဒီလောက်ပြင်းနေတော့ဆန္ဒရဲ့စွန့်ရည်တတိချောင်းလိုပဲဆိုရပါစို့တိတယ်လို့ဆိုတယ်အဲ့ဒါနဲ့မင်းကြီးဒီကိုရောက်လာပြီးတော့မင်းကြီးတကယ်တရားနာကျင်တာလားအစ်တရားနာကျင်တာဆိုရောက်လာတာကကြာမင်းကဘီလူးရောင်ဆောင်ပြီးတော့ရောက်လာတယ်အဲ့လိုရောက်လာတဲ့အခါကျတော့တရားနာကျင်တာအေးငါတိတယ်ကတ္တဗမြတ်စွာဘုရားဟောထားတဲ့တရားတွေကိုငါတိတယ်ငါပြောနိုင်တယ်ဒါနဲ့ငါ့ကိုဟောပြပါဆိုတော့ဒါပေမဲ့လုံးလုံးစည်တော့ငါအလွန်စားနေတဲ့အတွက်ကြောင့်မဟောနိုင်သေးဘူးတဲ့တဲ့င့်ကိုမြတ်တကယ်လို့စားရမယ်ဆိုရင်တော့ငါဟောနိုင်လိမ့်မယ်အဲ့တော့ဘုရင်ကြီးကဟမင်းကငါ့ကိုစားပြီးပြီဆိုရင်ငါကဘယ်လိုလုပ်ပြီးတရားနာရမှာတော့အဲ့လိုပြောတဲ့အခါကျတော့ဘလူကမင်းကြီးကတဲ့အဲ့ဒီပလင်ပေါ်ကနေပြီးတော့ခုံချလိုက်ငါကအောက်ကနေပါဇက်ဟာခံထားမယ်အဲ့ဒါကြားလေးထဲမှာငါတရားဟောမယ်လို့ပြောတယ်အဲ့လိုပြောတဲ့အခါကျတော့ဘုရင်ကြီးကကောင်းပြီအဲ့လောက်နာရမယ်ဆိုရင်လည်းငါအာသာပြေတယ်ပေါ့သဘောကအဲ့တော့သူခုံချမယ်လို့လှုပ်တာဒါဘီလူးကတရားမင်းကဘီလူးဟန်ဆောင်ထားတယ်လို့ तू တိလို့ဒီစကားပြောတာမဟုတ် तू အသက်စွန့်နိုင်တယ်ဗောဒီတရားကိုသာနားရမယ်ဆိုရင်တော့အသက်တည်ခြင်းတည်ပဲဆိုတော့အဲ့ဒီလိုဆန္ဒမျိုးတဲ့လေဒီဆိုဘုရားကြီးပြောတယ်နောက်ထပ် तू ကဘာဆက်ပြောထားတယ်ဆိုတော့ဦးဇင်းတို့နော်တေမိယဇက်ကလေးကိုလည်းထောက်ပြထားတယ်ဗောဆိုဘုရားကြီးကဆန္ဒဘလောက်ပြင်းလဲဆိုလို့ချင်းတေမိမင်းသားတို့ကဲ့သို့ဆန္ဒပြင်းရမေးတဲ့နော်တေမိယဇက်ကိုပေးတဲ့ပေါင်းတော်တော်အားလုံးကြားဖို့ကြားပါနဲ့ဟုတ်လားတင်ပြီးကမလုပ်တာတော့စကားမပြောတော့တင်ပြီးဆိုရင်စကားမပြောဘူးလို့ပဲသိကြတယ်ပေါ့ဘာဖြစ်လို့စကားမပြောတာတုံးဆိုတော့ရှင်ဘုရင်လောက်ရမှာရှိုးလို့အံ့ဩစရာပါပဲဟုတ်လားတော့ရှင်ဘုရင်လှုပ်ချင်လွန်းလို့စကားတွေအလွန်ပေါ်နေတဲ့လူလောကကြီးမှာဟုတ်လားရှင်ဘုရင်လှုပ်ချင်လွန်းလို့စကားတွေပေါ်နေကြတယ်နော်ဟုတ်လားအခုပါတဲ့တုံးရှင်ဘုရင်လောက်ရမှာရှိုးလို့စကားမပြောဘူးတဲ့စကားပြောရင်ရှင်ဘုရင်လောက်ရမှာရှိုးလို့မရှင်ဘုရင်လှုပ်လို့ရှင်အမားတွေလည်းဖြစ်နိုင်တယ်အရှင်ဘုရားအကြောင်းတွေကိုသူကအမှတ်ရတာကိုနော်သူ့ရဲ့အဖေကသူ့လာသားလေးမှာခိုးသားလေးယောက်ကိုအပြစ်တွေပေးတာကိုမြင်ရတော့အလွန်ထိတ်လန့်တုန်လှုပ်ပြီးတော့ပြန်ပြီးတော့နောက်ဘုရားကိုအမှတ်ရတဲ့ဉာဏ်ရတယ်။အဲ့ဒါရှင်မင်းဖြစ်ခဲ့တော့သူလည်းပဲအဲ့လိုနော်မတင်တော်တာတွေကိုဆုံးဖြတ်ချက်ချခဲ့တာတွေရှိမှာပေါ့။အဲ့ဒါကြောင့်မလို့သူငရေကြခဲ့ရတယ်။အဲ့ဒါကိုသူကသိပြီးတော့ဒီဘုရားဘယင်သားဖြစ်ပြမည်အဲ့လိုဆိုရင်ငါတေချာပေါက်ဘယင်သားဆိုတော့ဘယင်ဖြစ်လိမ့်မယ်ဘယင်ဖြစ်ရင်တော့ဘယင်အလုပ်တွေကိုတေချာပေါက်လုပ်ရလိမ့်မယ်အဲ့လိုဆိုရင်လည်းအမားတွေကပါနေတာပဲဒါဆိုရင်ငါငရဲကိုမြန်ပြန်ရောက်သွားရင်ဒုက္ခ တော့ဘလို့လုံးရမတုံးဆိုတော့အဖြေကမပေါ်မပေါ်တဲ့အခါအရင်တုန်းကမအေးတော်ခဲ့တဲ့ဒီအခြေဆောင်နတ်သမီးကဘယင်မလုံးချင်လို့ရှိရင်မအတော်လဲအတကယ်တို့မစွန့်တော်လဲစွန့်တကယ်တို့အထိုင်ကလေးအအကလေးအစွန့်ကလေးយ៉ាងဆောင်းနေအထိုင်ဒီအတွေအစွန့်တွေကိုဘယ်သူမှရှင်းမညောင်းမှမဟုတ်ဘူးအဲ့ဒီလိုပြောတဲ့ခါကျတော့ဘုရားလောင်းကအဲ့ဒါကိုအသေးချစဉ်းစားပြီးတော့ကောင်းနေဆိုတော့တခါတည်းဆုံးဖြတ်ချက်ချနော်အဲ့ဒီဆုံးဖြတ်ချက်ကဒကာတော်တို့ဦးဇင်းတို့ရဲ့ဆုံးဖြတ်ချက်မျိုးလို့မဟုတ်မပြင်းတော့ဒီတိုင်းကြောက်ချထားလိုက်တော့တာသေးသေးကြီးကြီးဆိုမပြင်းတော့ဘာဖြစ်လို့တုန်းဆိုတော့သူ့ရဲ့ဆန္ဒကဒီအနေအထားကိုဒီရှင်ဘုရင်ဘုရားကလွတ်ကင်းတဲ့ယတိယဟန်ရဲ့ဘုရားကိုသူအလွန်ရားခြင်းဟုတ်လားဒါကြောင့်မလို့သူကနေခြင်းညာခြင်းနှုတ်ဆိုတော့ကမှရွှေရွှေလန်းလန်းတက်တက်ကြွားကြွားကလေးလေးလာသားလေးအနေထားလေးနှုတ်ဆိုပြီးတော့ပုံမှန်ဖြစ်နေတာလေးကဘလို့ဖြစ်သွားတော့ဆိုတော့သူကအယုတ်တယုတ်လို့ဖြစ်သွားတယ်အဲ့ဒါကိုမိခင်ရောဖခင်ရောသတိထားမိတယ်အဲ့ဒါနောက်တော့သူကနှုတ်စာလဲငိုတယ်ဆိုတာမရှိဘာမှသူကတနေရာကိုကြည့်ရဆိုစိုက်ကြည့်နေတော့လေမြူလိုလည်းပဲသူစိတ်ဝင်စားတာမျိုးမရှိအဲ့တော့ကလေးကထူတယ်ထူတယ်ဆိုတော့စကားပြောမယ့်အရောတော့စကားမပြောတော့မပြောတဲ့အခါကျတော့ဘယင်ကြီးကလည်းညံရှိတယ်ဒီမွေးလာတဲ့ကလေးကဘုန်းရှင်ကန်ရှင်ဆိုတာလည်းသိတယ်သူမွေးတုန်းကမိုးတွေအကြီးကျယ်ရလို့သူ့ကိုတင်မိရလို့နာမည်ပေးခဲ့တာတားစုပန်ပြီးတော့မှမွေးလာတဲ့ကလေးဒီကလေးကတော့ဘလို့မှအဆွမ်းအားမဖြစ်နိုင်ဘူးယုတ်လက္ခဏာကိုကြည့်ရင်လည်းပဲအလွန်မှတန်ရှင်းသက်ရပြီးတော့အလွန်ပြင်းပြင်းနေဆိုတော့သူတို့သိတယ်အဲ့တော့ဘာလို့တုံဆိုတော့ဒါအကြောင်းတစ်မျိုးမျိုးရှိမယ်ဒီကလေးကသူ့အဋ္ဌထန်နဲ့သူလုံနေတာလို့တော့သူတို့မသိပါအောင်အဲ့တော့ဘာလို့တုံဆိုတော့စကားမပြောပြောအောင်မလှုပ်လှုပ်အောင်သူကအာအယောင်ဆောင်နေတယ်အဆွမ်းယောင်ဆောင်နေတယ်ဆိုတော့ဦးဇင်းတို့လက်တွေခြေတွေကလည်းထားထားတဲ့အတိုင်းနေရတယ်လွယ်တဲ့ကိစ္စမဟုတ်ဘူးတစ်နှစ်မဟုတ်ဘူးနှစ်နှစ်မဟုတ်ဟုတ်လားအဲ့တော့ဒီကလေးကိုဘာလုပ်တော့ဆိုတော့ नो မတိုင်ဘူးတိုင်းပြစ်ထားအဲ့ဒါရှင်နေမှာဘာအစအာရမှမရှိတဲ့ကြောင့်ဝမ်းမီးကလောင်နေမိခဲကိုမျိုးထားရတယ်လို့မျိုးဒါမဲ့သူမငိုသိလားငိုလိုက်လို့ရှိရင်ငါရှင်မင်းဖြစ်မယ်ရှင်မင်းဖြစ်ရင်ငရေရောက်နိုင်မယ်အဲ့တော့ဒီဒုက္ခဟာငရေဒုက္ခလို့တော့မပြင်းထန်ဘူးဒါသူ့အတွေးပေါ့နောက်တော့သူ့ကိုမုံမကြွေးဘူးခမင်းမကြွေးဘူးရေမတိုက်ဘူးဒီလိုတွေဖြစ်တာလားနေတဲ့ဟိုစမ်းသက်ချက်တည်းမဟုတ်ဘူး။အဲ့ဒါအသက်16နှစ်အထိနေတိုင်းစမ်းသက်မှုရှိတယ်။ဘယင်သားခက်ခဲရင်ရထားတာဆိုတော့ဘယင်ကြီးကလည်းပဲဒါကိုလွတ်လွတ်ကူကူနဲ့ဒီသားကိုအဆွမ်းအားအဖြစ်မခံနိုင်ဘူး။ဟုတ်လား။အဲ့ဒါဦးဇင်းတို့စမ်းသက်တာတွေကတော်တော်ကိုလွန်လွန်ကဲကဲပါပဲ။အဲ့ဒီဇက်တော်ကိုအသေးစိတ်ဖတ်ကြည့်ရင်တော်တော်ခံစားစရာကောင်းမနေဘူး။နော်ဒီကလေးကိုအချင်းချင်းနဲ့တုတ်တင်ပေးတာမရှိဘူး။ဒါကသူကအဆွမ်းအားပုံစံဖန်တာလားဆိုတော့သူလုံမဲ့ကိစ္စကသူနောက်ဆုံးလို့မရတော့ဘူးအဲ့တော့ဂျင်းကြီးဂျင်းငယ်လည်းဒီတိုင်းပဲစွန့်ချလိုက်အဲ့ဒါလူလည်းပေးချမ်းနေနန်းစောနေဘယ်သူမှစိတ်မပေးဘူးအဲ့ဒါလောက်တွေပါတွေကြပူတွေပါတွေကြအဲ့ဒါဒီကဒီတိုင်းကြိုက်လည်းဘာမှမဖြစ်ဘူးတိုင်းပဲနေအဲ့ဒါကိုသူငိုတယ်ဆိုတာမရှိဘူးလက်လှုပ်တယ်ဆိုတာမရှိဘူးခြေလှုပ်တယ်ဆိုတာမရှိဘူးဟုတ်လားနောက်မီးနဲ့စန္ဒာရှိတယ်ဆင်းနေမွေတွေနောက်တာရဲ့တိရိစ္ဆာန်တွေနဲ့စံတတ်တာရှိတယ်အမျိုးမျိုးပါပဲတကူလုံးကိုဦးရှင်တို့တင်းလဲရည်တွေတုတ်ပြီးတော့နောက်ပေါ်ရွှေစိတ်တွင်းနေကျင်တဲ့တွင်းနေနာချထားတာလည်းရှိတယ်။အဲ့ဒါသူလှုပ်လို့မရဘူး။ဘယ်လိုဆန်းသက်မှုမျိုးကိုမဆိုသူ့ရဲ့ပြင်းထန်တဲ့ဆန္ဒကိုပဲအမိပြုတ်ပြီးတော့သူဟာအောင်မြင်အောင်ဖြတ်သန်းတယ်။ဟုတ်လား။အဲ့ဒါတိမိယဇက်ကိုဖတ်ကြည့်ပေါ့နော်။အဲ့ဒါနောက်ဆုံးသက်စကြောင်းနေပြည်လာတဲ့အခါမှာအလိုမှဆန်းလို့မရတော့ဟုတ်ပြီဒါကတော့တကယ်အာအဆွန့်နေမှာပဲဆိုပြီးတော့သူ့ကိုမြေမြုပ်ဖို့အမိန်ပေးတော့အဲ့ဒီကြတော့မှဩငါအကျံအောင်ပြီဟုတ်လားအဲ့ဒါမှသင်္ချင်းရောက်တဲ့အခါကျတော့ယထာရင်းသူ့နန္ဒာကသူ့ကိုမြုပ်ဖို့အတွက်ကျွန်းတူးနေတာအဲ့ဒါသူကယထာဘောကရှင်းပြီးတော့သူ့နန္ဒာကငါ့ကိုတကယ်လို့မြတ်အတင်းအဓမ္မမြုပ်ရင်ငါသူ့ကိုခုခံနိုင်မှာမလားဆိုယထာကိုမြှောက်ကြည့်တယ်တဲ့ရတယ်သူအားအစွမ်းအပြည့်ရှိတယ်အဲ့ဒါနဲ့ကျွန်းတူးနေတဲ့သူ့နန္ဒာကိုတွင်းနှခန်းကနေပြီးတော့အောက်ကိုငုံကြည့်ပြီးတော့ဘာတွေလုပ်နေတာတုံးလို့မေးမေတော်သူနန္ဒာကသူ့အရှင်သခင်ကိုမမမိဘူးတခါမှဒီပုံစံမျိုးမမြင်ရဘူးဟုတ်လားဟိုကလိုဆန္ဒပြည့်ဝသွားပြီဆိုတော့ပုံကလည်းပြောင်းသွားတယ်သဘောဟုတ်လားအဲ့တော့ငါအဖေမေကငါ့ကိုရှင်လိုက်ပြီဆိုရင်ငါဒီတော်ထဲမှာပဲရသေးဝင်နေတော့မယ်ဆိုတော့သူစိတ်ကန်ရှိတယ်အဲ့တော့တိမိယမင်းသားလေးကိုပြုတ်မလို့ဆိုတော့ဩကို့အရှင်သခင်ကိုပဲမင်းကမြင်မြုပ်မလို့လားကျေးဇူးရှင်ကိုကျေးဇူးကမ်းတာပဲကောင်းမလို့တရားသွားဟောတာအဲ့ဒီကြမှာသူ့အရှင်သခင်မှန်းသိတာ အဲ့ဒါဝမ်းမြောက်ဝမ်းသာနန်းတော်ကိုပြန်ပြီးတော့နောက်တော့မေတော်ခမေတော်တွေလိုက်လာတော့သူကဒီမှာယတိဝေလေးနဲ့ဖြစ်နေပါပြီအဲ့ဒါသူဆက်ချောင်းနဲ့လုံလုံဒီစမ်းသက်ချက်တွေကိုပြင်းထန်တဲ့ဆန္ဒကိုအမိပြုတ်ပြီးတော့သူအောင်မြင်အောင်ဖြတ်တန်းနိုင်တယ်ပြီးကြီးအောင်သူလုံနိုင်တယ်ဘာလို့ပြီးကြီးအောင်လုံနိုင်တာတုံးဆိုတော့ပြင်းထန်တဲ့ဆန္ဒရှိလို့ဟုတ်လားအဲ့ဒါသူလုံရကျွတ်နဲ အဲ့ဒီပြည်တော်တစ်ခုလုံးမှာနော်တေတောင်ကျူးတွေလောက်ပဲပေါ်လုံးကျော်လုံးနေတဲ့လူတွေလောက်ပဲကျန်တယ်လို့ဆိုတယ်ကျန်တဲ့လူတွေအကုန်လုံးရသေးလိုက်ဝဲတာနော်အဲ့ဒီတိုင်းနိုင်ငံဟာစိတ်သုံးနေတယ်အုပ်ချုပ်မဲ့လူမရှိဘူးလို့သိလို့ဘေးကပြည်တော်တွေကလာတော့လည်းပဲဘာဖြစ်သွားကြတာတုံးဆိုရသေးဝတ်သွားကြတာကိုသိလို့သူတို့ကလည်းလိုက်ပြီးတော့ဒါဟာနှိမ့်ချတဲ့ကိစ္စမဟုတ်ဘူးဆိုတာကိုသိပြီးတော့ရသေးဝတ်ကြခုနှစ်ပြည်တော်တောင်ရသေးဝတ်တယ်လို့ဆိုတယ်နော်တစ်တပင်ကောင်းတော့ငတတောင်းခွာတယ်ပေါ့နော်တယောက်သောပုဂ္ဂိုလ်ကစွန့်ရည်တတိထက်ထက်မြက်မြက်နဲ့လှုပ်လိုက်တဲ့အခါကျတော့အာလုံးအကျိုးရှိရတယ်ပေါ့ဒါကြောင့်ပိဋကပေါင်းတတော်ကောင်းတို့အလုတ်တစ်ခုပြီးစည်းခြင်းနဲ့ဆိုရင်နံပါတ်၁ရှိရမယ့်အခြေခံကတော့ပြင်းထန်တဲ့သန္တာနောက်မတွန့်ဘူးဘလို့အခက်ခဲနေမယ်တွေ့နော်အဲ့ဒီသန္တာရှိရမယ်နောက်ဒုတိယရှိရမယ့်အရည်အသွေးအခြေခံအကြောင်းတရားကဘာတုံးဆိုတော့ဝီရိယသူကလည်းပဲအလွန်အရေးကြီးတဲ့တဘာဝတရားတစ်ခုပေါ့ဒါမနေ့တုန်းကဦးဇင်းတို့ပြောခဲ့ပါတယ်ဝိရိယကလည်းပဲနော်မိစ္ဆာဝါယမဆိုတဲ့မှားယွင်းတဲ့အထုံမှုဆိုတာရှိတယ်တမ္မာဝါယမဆိုတဲ့မှန်ကန်တဲ့အထုံမှုဆိုတာရှိတယ်မနေ့ကတော့တမ္မာဝါယမမှန်ကန်တဲ့အထုံမှုအဲ့ဒါကိုတမ္မပရာဏတမ္မပရာဏဆိုတာတမ္မာဆိုတာကောင်းမွန်စွာပရာဏဆိုတာပြင်းပြင်းထန်ထန်အထုံတာကောင်းမွန်စွာပြင်းပြင်းထန်ထန်အထုတ်တတ်တဲ့သဘောအလွန်မှသေးကြရေရတဲ့စကလုံးလေးတွေပြဟုတ်လားနော်ကောင်းခြင်းတွေချမ်းသာခြင်းတွေဆိုရင်တော့ဒီသဘောဝတရားတွေကရှိမှရမှာအေးအဲ့ဒီသမဗရံတရားသိပင်နဲ့အခုဝရိယအဲ့ဒီဝရိယသိပင်နဲ့အဋ္ဌိဘတ်အဋ္ဌိဘတ်ဆိုတာဗာလဲပြီးခြင်းရဲ့အခြေခံတော့ဒီဝရိယကလည်းပဲဘယ်လောက်ထိရှိရမလို့မနေ့တုန်းကဦးချင်းတို့ပြောခဲ့တယ်ပေတတို့မတ်မိအောင်ပဲထင်ပါတယ်နော်အရေးကျွင်းကျင်ကျွင်းပါစေအကျော်ကျွင်းကျင်ကျွင်းပါစေအယိုးကျွင်းကျင်ကျွင်းပါစေအတားအသွေးခန်းကျင်ခန်းသွားပါစေယန္တံပုရိသသာမိနပုရိသပရကမိနပတ္တပံနတ္တအပ္ပပုဏိတဝဝရိယတတ္ထာဏံဘဝိတ္တိယောက်ျားတို့ရဲ့လုံလန့်ယောက်ျားတို့ရဲ့အစွမ်းတတ္တိနဲ့အားထုတ်လို့သာရနိုင်မယ်သိကြပါစေမရမချင်းဘယ်တော့မှဝရိယကိုမရက်ဘူးဆိုတဲ့ဝရိယမျိုးတရှိန်နဲ့လွတ်တာလေဝရိယမျိုးเนาะအပင်ပန်းခံနိုင်နေအစင်းရဲခံနိုင်နေဝရိယတက်နေတဲ့ပုံကိုယ်တွေကပင်ပန်းမယ်ဆိုရင်နောက်တွန့်သွားတယ်ဆင်းရဲမယ်ဆိုရင်စင်သာအောင်မယ်ဒီလိုဖြစ်တယ်ဟုတ်လားဒါကြောင့်ပေးတော့ပေါင်းသူတော်ကောင်းတို့ဝရိယတက်နေတဲ့အတွက်ကြောင့်ကိုရကျင်တာတွေကမရဘူးပေါ့အဲ့တော့ကိုရကျင်တာကိုရတယ်ကိုပြီးကျင်တာကိုပြီးကျင်တယ်ဆိုရင်ဝရိယရှိရမယ်ပေါ့အထူးဖြင့်သာသနာတော်မှာစောစောကပြောခဲ့တဲ့ယုံနယ်တို့ရဲ့သဘာဝလက္ခဏာကျုံနယ်တို့ရဲ့တာမညာလက္ခဏာနော်ကိုယ်ပိုင်လက္ခဏာနဲ့နော်အသည်အသည်ကိုယ်ပိုင်လက္ခဏာနဲ့တူညီမှုလက္ခဏာဒီသဘာဝတရားတွေကိုထွတ်ထွင်းပြီးတော့သိကျင်တယ်မြင်ကျင်တယ်ဆိုရင်သိနိုင်တဲ့စွမ်းရည်တတိကတော့အာထုံမယ်ဆိုရင်လူတိုင်းမှာအခြေခံနေနဲ့ရှိပြီးသားပေါ့အဲ့ဒါဝရိယနဲ့ငါရောက်မရမချင်းကြိုးစားမေးနားမလည်မချင်းကြိုးစားမေးမေးမေးမြန်မေးလေးလာမေးဒါဒီတိုင်းလို့ဆိုရင်လုံမေးအစရှိသဖြင့်ဘက်စုံတောင်းစုံကနေပြီးတော့ဒီလမ်းစဉ်ကိုပန်းနိုင်မရောက်မချင်းနောက်မတွန့်ဘူးရှောက်မယ်ဆိုတဲ့အထုံမှုမျိုးဟုတ်လားအဲ့ဒီဝရိယသီပင်လေပိဋကပေါင်းသူတော်ကောင်းတို့ပြီးစီးခြင်းရဲ့အခြေခံအကြောင်းတရားအဲ့ဒါသတော်ဘုရားကြီးကတော့ဝရိယနဲ့ပတ်သက်ပြီးတော့သူကတက်တည်လေးဘာပြလဲဆိုတော့ကိုရှင်တို့မြတ်စွာဘုရားလက်ထက်ကသောနာယဟန်ဆိုတာရှိတယ်နော်ဝရိယရာမှာဣတရေရတဲ့မထေပေါ့အဲ့ဒီမထေရဲ့အကြောင်းကိုတတိပြရတယ်ပေါ့အဲ့ဒီမထေလိုဝရိယရှိရမယ်ပေါ့အဲ့ဒီမထေကသူကအလွန်တရာမှာချမ်းသာကြွယ်ဝတဲ့အမျိုးအားနဲ့ဖြစ်လာတာသူ့ရဲ့ထူးခြားချက်ကတော့သူကပစ္စည်းဥစ္စာပေါ်များချမ်းသာရုံမဟုတ်သူကအလွန်နှူးညံ့ပိန်မွေးတဲ့ပုံကိုဘယ်လောက်ထိနှူးညံ့လို့ဆိုရင်သူ့ရဲ့ခြေဘွားမှာအမွှေးလေးတွေရှိတယ်လို့ပေါ့ခြေဘွားမှာအမွှေးပေါက်တယ်နောက်ဗိမိသာသာမင်းကားတောင်မှသူ့ကိုနန်းတော်ကိုခေါ်ပြီးတော့နောက်အဲ့ဒီခေတ်ကတိုင်းနိုင်ငံကိုအစိုးရတဲ့ဘုရင်မင်းမြတ်ကတော့သူ့ကိုခေါ်ပြီးတော့ကြည်ရတယ်အဲ့ဒီတော်နာဆိုတာ။အလွန်ချမ်းသာဆိုတာနူးညံ့ဆိုတာကြည်ပြင်းခဲ့တဲ့ပုံကို သူ့ရဲ့အခိုင်းအစီတွေကျွန်နေသူ့ရဲ့အပေါင်းအသင်းတွေကတကယ်လို့မြန်သူ့အလိုဆန္ဒကိုမလိုက်ဘူးဆိုရင်ငါမြေကြီးဘော်ကိုခြေတောင်းနဲ့နင်းလိုက်မနော်လို့ပြောတယ်တဲ့သူကဒါချင်းချောက်တာသူကသူ့ရဲ့ခြေတော်ကအလောက်နူးညံ့နေပေါ့အဲ့ဒါနောက်တော့ဦးဇင်းတို့ရာဇဂျူကိုမြတ်စွာဘုရားရောက်တဲ့အခါကျတော့ပိပိတရာမင်းကြီးရဲ့ကျိုးဆိုရေးအဖွဲ့ထဲမှာအဲ့ဒီသောနာကပါတယ်အဲ့ဒါမြတ်စွာဘုရားရဲ့တရားကိုနာရလို့เนาะတံဝေကရပြီတော့သူယဟန်ပြုတယ်အဲ့လိုယဟန်ပြုတဲ့အခါကျတော့ရုပ်ရည်ကလည်းချောအလုံးမလည်းနူးညံ့တိမ်မွေးနာမည်ကလည်းကြီးတယ်ပေါ့အဲ့တော့သူတို့ကိုခဏခဏလာနေတဲ့ဒကာဒမတွေကအလွန်များတယ်အဲ့တော့သူကဘလို့ရှင်းသားတော့ဆိုတော့ဒီတိုင်းသာဆိုရင်တော့ငါဟာပဓာနအလုပ်ကိုထိအောင်အားထုတ်ရမှာမဟုတ်အဲ့လိုဆိုရင်ငါဘာလုပ်မလို့เนาะတော်တစ်ခုတည်းကเนาะတင်းကြိုင်းတစ်ခုကိုသွားပြီးတော့ငါနေမယ်တင်းကြိုင်းဆိုရင်တော့ဒီမှာလာမှာမဟုတ်အဲ့ဒါမှငါထိအောင်အလုပ်ကိုလုပ်နိုင်လိမ့်မယ်လို့သူကအဲ့လိုဆုံးဖြတ်ပြီးတော့အဲ့ဒီကိုထွက်သွားတာအဲ့ဒါဟိုရောက်တဲ့အခါကျတော့ဒီတရားသူတရားမြတ်ကိုမရမချင်းငါစူးစမ်းမယ်ဆိုစူးစမ်းအဲ့ခြေတော်ကလေးတွေကအလုံးမလည်းနူးညံ့တာလည်းပါမယ်ပေါ့အဲ့ဒါသူကအိတ်ချင်းဣရိယာပုနဲ့ထိုင်ချင်းဣရိယာပုနှစ်ခုကိုပယ်လိုက်တယ်တဲ့မထိုင်တော့ဘူးမအိတ်တော့မအိတ်ဘူးဆိုတာကဟိုမလျောင်းတော့ဘူးလို့ပြောတာဟုတ်လားမလုပ်တော့ဆိုတော့သူလမ်းလျှောက်မယ်ရက်မယ်ဒါပဲအဲ့လိုမြင်းမြင်းထန်ထန်အားထုတ်တဲ့အခါကျတော့ဒီခြေတော်လေးတွေကအကုန်လုံးပေါက်ပြဲပြီးတော့နော်သွေးတွေပါတယ်ကသူသွားတဲ့ဇင်းညံဆောင်မှာသွေးတွေဖြစ်နေတယ်။နော်သွေးချောက်တွေပါတယ်ဖြစ်နေတယ်။နောက်တော့သူ့ရဲ့ခြေတော်ကဘလို့မှမလျှောက်နိုင်တော့ဘူးဆိုတော့သူကဘလို့လုံးတုံဆိုတော့ဒူးတုတ်ပြီးတော့နော်လက်နဲ့ထောက်ပြီးတော့သွား။အဲ့တော့ဒူးတွေလည်းအကုန်လုံးပေါက်ပြဲတယ်လက်တွေလည်းအကုန်လုံးပေါက်ပြဲတယ်။အဲ့ဒါမြတ်စွာဘုရားကြွလာတဲ့အခါကျတော့ဒီနွားတက်တဲ့နေရာမျိုးလို့သွေးတန်ရဲရဲနဲ့ဖြစ်နေတဲ့ဇင်းညံကဘုစုဇင်းညံလေမြတ်စွာဘုရားမေးတာအဲ့လောက်ထိသူ့နေရာမှာသွေးတွေဖြစ်နေတယ်။ပြည်သူတို့စဉ်းစားကြည့်နော်။ဒါဘလို့ဝလုံးလောက်ဝရိယလဲဆိုတာစဉ်းစားကြည့်ဦး။အဲ့လိုမေးတဲ့အခါကျတော့ဒါသောဏယဟန်ရဲ့ဇင်းညံလမ်းမှာဘုရားဆိုတော့မြတ်စွာဘုရားကသောဏကိုခေါ်ပြီးတော့နည်းနည်းလေးမြတ်စွာဘုရားကတဲ့ပေးတယ်။ဘလို့တဲ့ပေးတယ်ဆိုတော့သောဏတဲ့သင်လူဘွားတော်ကစောင်းတီးတဲ့နေရာမှာအလွန်ကြွန့်ကျင်ခဲ့တယ်မို့လား။မြတ်စွာဘုရားကတော့အလုံးကိုသိပြီးသားပဲ။နောက်လူဘွားတော်ကမိဘတွေကအလွန်ချမ်းသာတော့ငါသာလေဒီပြင်တက်ပြင်ညာသင်ပေးလို့ရှင်ပြင်မနေမယ်ဆင်းရဲနေမယ်အဲ့တော့နူးညံ့သိမ်မွေးတဲ့အလွန်လဲစိန်ကြတဲ့ဒီဆောင်းအတက်ကိုသင်ပေးမယ်ဆိုတော့သူ့ကိုဆောင်းအတက်သင်ပေးတာဒါကြောင့်ဆောင်းတီးကိုသူအလွန်ကျွမ်းကျင်တယ်အဲ့ဒီမှာမြတ်စွာဘုရားကသင်တီးတဲ့ဆောင်းနေရာအကယ်၍မြန်ဆောင်းကျိုးကအရန်တင်းနေတယ်ဆိုလို့ရှိရင်တီးလို့ကောင်းမလားမကောင်းအတန်ကိုตายရမလားမตายရဘူးတဲ့အေးဒါနဲ့ရင်အဲ့ဒီဆောင်းကျိုးကိုခိုက်လျှော့ရော့ကြီးထားမယ်ဆိုရင်ကိုတီးလို့ကောင်းမလားမကောင်းအတန်ကိုတာတာရရထွက်မလားမထွက်ဘူးတဲ့အဲ့လိုဆိုရင်ဘာတော့ဆိုတော့ရော်လဲမရော်နဲ့တင်းလဲမတင်းနဲ့နော်အလေအလတ်စီစီပိုင်ပိုင်ကလေးသူ့အနေထားတဲ့တွေကလေးဖြစ်အောင်စောင်းကျိုးကိုချိန်ရမယ်ဓမ္မဆိုင်ရင်စောင်းတန်ဟာတာလဲတာရတယ်တီးလို့လဲကောင်းတယ်အဲ့ဒီလိုပဲတဲ့ဝရိယတရားဆိုတာလွန်လို့ရှိရင်ဥဒိစ္စဘက်ကိုရောက်သွားတယ်ပြန်သွားတယ်ဝရိယဆိုတာလွန်လို့ရှိရင်ဥဒိစ္စဘက်ကိုရောက်တယ်နော်ဝရိယလွန်ရင်ပြန်တယ်ဆိုတာဒါဝရိယနင်းလို့ရှိရင်တော့ထိဏမိတ္တဘက်ကိုယိုင်သွားတယ်အိတ်ချင်ငိုင်မိတဲ့ဘက်ဟုတ်လားခုတက္ကသမတို့အရှင်တို့ဝရိယကိုလွန်ရင်လည်းမကောင်းဘူးရော့ရင်လည်းမကောင်းဘူးလို့မြတ်စွာဘုရားကသောဏကိုလာပြောတာကဝရိယလွန်နေလို့လာပြီးတော့ပြောတာတက္ကသမတို့အရှင်တို့ကိုပြောမယ်ဆိုရင်တော့လွန်လို့ပြောရတဲ့အပိုင်းကမရှိဘူးပြောစရာအကြောင်းမရှိဘူးဟုတ်လားရော့လို့ပြောရတဲ့အပိုင်းပဲပြောစရာအကြောင်းရှိတယ်ဟုတ်တယ်မဟုတ်လားအေးသောဏကအဲ့လိုမျိုးယဟန်ပေါ့အဲ့ဒါနောက်တော့သူ့ရဲ့ဝရိယကိုမညံဖုန်ညာရဖို့အနေထားမျိုးနဲ့တဲ့အောင်သူညှိနိုင်တယ်ဆိုကြပါစို့အဲ့ဒါနဲ့သူယဟန်နာဖြစ်သွားတယ်ဒါကဦးရှင်တို့ယဟန်နေဘက်ကတတ်သေးပေါ့နော်ဦးရှင်တို့ဘိက္ခုနီမတွေဘက်ကဝရိယရမှာဣတရေရတဲ့ထေရီမကလည်းကျဉ္ဇံဖာမှာလာပြီးတော့တူညီးနေတယ်တိုက်ဆိုင်နေတယ်အဲ့ဒီထေရီမကလည်းသောဏထေရီတဲ့ဟောဘလူရှူတော်နေနေမြန်သူတို့လာကြလဲလို့အရှင်ကစဉ်းစားကြည့်ရော။အဲ့ဒီဒကမာကြီးကသူ့ဘဝဇာကြောင်းလေးတွေကိုယန္တာထီထီမှဖြစ်တဲ့အခါကျတော့ပြန်ပြောပြတာလေးကိုအရှင်တို့ထီထီအပါရံဆိုပြီးတော့မှတ်တမ်းတင်ထားတာတွေရှိတယ်။သူကတတိသမီးတယောက်ပဲ။နောက်အိမ်တော်ရသားကြတဲ့အခါကျတော့သာသမီး10ယောက်ရှိတယ်။သာသမီးအလွန်များတယ်ပေါ့။အဲ့ဒီ10ယောက်သောသာသမီးတွေအကုန်လုံးကအလွန်ချိုးတယ်တဲ့။အကုန်လုံးအလှလေးတွေရှိပဲ။ဟုတ်လား။အဲ့ဒါမင်းကမြင်တဲ့လူတွေအကုန်လုံးကအော်ဒီကလေးတွေကကြီးစင်စရာကောင်းလိုက်တာချစ်စရာကောင်းလိုက်တာမုန်းစရာကောင်းတာတကယ်မှမပါဘူးဒီလိုချင်းမောတယ်အဲ့ဒါနောက်တော့သာသမီ10ယောက်လုံးလဲ ကျင်းကျန်းမာမာချွတ်ချွတ်မုံမုံပစ္စည်းဥစ္စာကလည်းပေါ်ဆိုတော့သူတို့ရဲ့အနေထားကအလွန်ပြောကြကောင်းတဲ့အနေထားလို့ပြောရမှာ။အဲ့ဒီလိုအနေထားမျိုးမှာနော်တကကြီးနဲ့သာသမီ၁၀ယောက်အကုန်လုံးကတာနာပေါ်ဝင်ပြီးတော့ရဟန်းပြုသွားတယ်တဲ့။တကမကြီးတယောက်တည်းပဲကြံရည်တယ်။သိလား။အဲ့လိုကြံရည်တဲ့အခါကျတော့အဲ့ဒီသောနာကစဉ်းစားတယ်။ဘာပါလုံးရော။အဲ့ဒီချိန်မှာအရွယ်ကလည်းလွန်ပြီ။နော်။အဲ့တော့သားတွေရောသမီးတွေရောနော်လင်ယောက်ျားဖြစ်တဲ့လူရောသာသနာ့ဘောင်ဝင်သွားကြပြီဆိုတော့ဘာပဲပြောပြောငါလည်းပဲလူ့ဘဝမှာနေလို့ဘာလေးပဲမှမရှိဘူး။ငါလည်းသာသနာ့ဘောင်ဝင်မယ်ဆိုလိုက်ဝင်တာ။ဟုတ်လား။ကိုရောက်တဲ့အခါကျတော့အသက်ကြီးမှယဟန်ပြုရတာဆိုတော့မင်းကဆိုလို့ရေးအဲ့ဒီတုတ်တန်လေးဟောထားတာရှိတယ်။နော်။နေဆောင်မှလှမ်းတဲ့တပည့်ဖြာသည်ပို့ပြီးတော့မှုရမယ်သဘောရှိတယ်တဲ့။ဆိုရင်းပေးခဲ့တဲ့ဥမာလေးပေါ့နော်။နေဆောင်မှလှမ်းတဲ့တပည့်ဖြာဆိုတော့ပို့ပြီးတော့တွေ့ဖို့ခြောက်ဖို့အတွက်မကြမ်းမကြမ်းမှုပေးရမယ်သဘောရှိတယ်တဲ့။ဒါကြောင့်သူကြိုးစားတယ်ပေါ့အဲ့ဒီသောနာထေရီကဘယ်လောက်ထိသူကလည်းကြိုးစားလဲဆိုလို့ရှိရင်ကျောင်းထဲမှာနေလို့ရှိရင်လမ်းလျှောက်ရင်အသက်ကကြီးပြီဆိုတော့မတော်ချော်လင်းပဲလင်းရင်လည်းဒုက္ခအဲ့တော့ဘယ်လိုလုပ်တော့ဆိုတော့တိုင်ကိုကင်ပြီးတော့ပတ်တယ်တဲ့နော်ဒီတိုင်ကိုကင်ထားလှုပ်လှုပ်လေးအသာလေးအဲ့တိုင်မသူလုံနေအာထုံနေပြင်မဲ့မှာဆိုလို့ရှိရင်တစ်ပင်တစ်ပင်ကိုကင်ပြီးတော့အဲ့ဒီတစ်ပင်လေးကိုတသာလေးပတ်ဝရိယရက်သွားမှဆိုလို့အချင်းငိုင်းမြင်မှုထိုင်ပိုင်မှုတွေရှိမှဆိုလို့တော့လမ်းကလည်းအမြဲတမ်းဒီတိုင်းလွတ်လွတ်ကျွတ်ကျွတ်ရှောင်ရင်အသက်ကြီးပြီဆိုတော့လဲမှဆိုလို့ဟုတ်လားအဲ့ဒါနောက်တော့သူအတင်းကျုံစားအထုတ်ရင်းနဲ့တင်းရတော့ဘိက္ခုနီမတွေကနော်ဥရှင်တို့ဩဝါဒခံယူရတယ်ဆိုတာရှိတယ်ဘိက္ခုနီတွေဆိုတာယဟန်နေရဲ့ဩဝါဒကိုသူကတလားဝနှစ်ကြိမ်လောက်ဩဝါဒခံရတယ်ဆိုတာရှိတယ်အဲ့ဒီဘိက္ခုနီတွေကဩဝါဒခံယူပွဲသွားမယ်ဆိုတော့ဒီသောနာထေရီမာကြီးကအသက်ကြီးလာပြီခုခေတ်လို့ပြောမယ်ဆိုရင်တော့ဘုန်းကြီးတွေအနေနဲ့ပြောမယ်ဆိုရင်တော့တော်တော်ရဲ့သဘောမျိုးပေါ့ဟုတ်လားအဲ့တော့သူ့ကိုဘာပြောတော့ဆိုတော့နော်အထေမာကြီးတို့ပြန်လာလို့ရှိရင်တောက်ဖို့နော်ချူရင်လည်းချူဖို့ရင်တွေးတည်ထားပါတိုက်ခိုင်းတာခိုင်းတော့ကောင်းပြီသူကသဘောကလည်းကောင်းတာဆိုတော့ခိုင်းတဲ့အတိုင်းလုပ်တယ်ပေါ့နော်အဲ့ဒီမှာတော့သူနည်းနည်းမျက်နှာငယ်တဲ့အနေထားလေးရှိကောင်းရှိမယ်ပေါ့အဲ့တော့သူကရည်နေဦးတဲ့ရည်တွေထည့်ပြီးတော့ဖုန်တော်ကြီးပေါ်တင်ပြီးတော့မှဘာစိတ်ကူးပေါက်နေတယ်မသိဘူးတရားဘက်ကသူအယံကြီးစိတ်ကဝင်စားနေဒါကမိကြီးရကောင်မလဲအမှတ်မရဘူးနော်ထင်းတွေပါတယ်ဖိုးရမလဲအမှတ်မရဘူးဒီဥစ္စာကိုဦးကြီးကိုရည်တွေတင်ရည်တွေထည့်ပြီးတော့ဖုန်တော်ပေါ်မှာဒီတိုင်းပဲပြစ်တင်ထားပြီးတော့ဒီဘက်ကစိတ်ကဝင်စားအောင်ဘယ်ရောက်နေတုန်းဆိုစိတ်ကသူ့ခန္ဓာကိုယ်ပေါ်ပဲရောက်နေဒါကလည်းပဲသူလှုပ်ထန်ရတဲ့ဝိရိယရဲ့စွမ်းအင်တတိရဲ့အရှိန်လဲပါမယ်ပေါ့ဟုတ်လားအဲ့ဒါနဲ့သူ့ရဲ့စိတ်ထဲမှာဒီခန္ဓာငါးပါးရဲ့အနေစာဒုက္ခအနတ္တမတည်ငြဲတဲ့သဘာဝအကောင်းမဟုတ်တဲ့သဘာဝတွေထင်ရှားနေတယ်ပေါ့ကံကောင်းရင်တော့အဲ့ဒီအချိန်မှာမြတ်စွာဘုရားကလည်းပဲသူ့ရဲ့အနေအထားကိုမြင်နေသိတယ်အဲ့ဒါနဲ့မြတ်စွာဘုရားကအကြောင်းတော်ကနေပြီးတော့တဲ့နော်ဇံပိညာတကူအသုံးပြုပြီးတော့သူ့ကိုတကူနဲ့နော်ဆလိုက်များထိုးလိုက်တယ်လို့မျိုးပေါ့သူ့ရှိမှာနော်အယောင်နေနဲ့မြတ်စွာဘုရားပေါ်လာပြီးတော့ပါဟောတော်ဆိုတော့တရားရဲ့သဘာဝကိုမမြင်မင်းနဲ့နော်အနှစ်တရားအသက်ရှင်ရတာတဲ့ကိုယ်ခန္ဓာရဲ့သဘာဝကိုမြင်ပြီးတော့တည့်ရနေရတာကတာလွန်ပြီးတော့ထူးမြတ်တယ်လို့အပိတဲ့စကားလို့ဆိုကြပါလို့အဲ့ဒီမှာသူကတော်တော်ဝမ်းသာသွားတယ်။အော်ငါခန္ဓာကြီးရဲ့သဘာဝအမှန်တိုင်သိပြီးတော့နေနေတာမသိဘဲနဲ့နေရတာအနှစ်တရားထက်သိပြီးတော့နေရတဲ့တရားကမြတ်တယ်ပီတိတွေလည်းပိုဖြစ်လာမယ်ပေါ့ဟုတ်လားအဲ့ဒီအချိန်မှာပဲသူ့ရဲ့တရားစွန့်ရည်တွေကပူပြီးတော့မြင့်မားလာပြီးတော့အတောကုန်ခံရဟန္တာဖြစ်တယ်။ဖြစ်တာမှသူကဇံအဘိညာနဲ့တကွပြည့်စုံတဲ့ရဟန္တာဖြစ်တယ်။အဲ့တော့ဒီတရားချမ်းသာတဲ့ငါတော့ပြည့်စုံသွားပြီ။သောတော်တော်က80စကားနဲ့ပြောရမယ်ဆိုတော့ပြီးစီးသွားပြီ။ရဟန်းကိစ္စပြီးသွားပြီ။အောင်မြင်သွားပြီ။ပေါက်မြောက်သွားပြီ။ဒုက္ခတွေကိုကျော်လွှားနိုင်သွားပြီ။အဲ့ဒါနဲ့သူကပီတိတွေဖြစ်ပြီးတော့သူအေးအေးချမ်းချမ်းကြီးဖြစ်နေတုန်းပဲပိက္ခုနီမတွေကပြန်ရောက်လာ။ကျောင်းလာတဲ့အခါကျတော့ဒီဒီမာကြီးရင်နိုးတယ်ပါလို့ပြောနေကြည်သမ်းမှာအိုးမီးတောင်မှညှိထားတာမရှိဘူး။အိုးကြီးကဒီတိုင်းဖိုကနောက်ပေါ်မှာဒီတိုင်းကြီးဘလို့ဖြစ်နေတာတော့မြည်တွန်တောက်တီးပြီးတော့တချို့ကလည်းပြောကြဆိုကြပေါ့။ဒါမဲ့သူကဟိုမှာအငိမ့်တက်ရပြီးတော့အေးအေးကြီးအေးအေးနေတာ။အဲ့ဒါနဲ့ဒီဒီမာကြီးကအော်အရှင်မတို့ကရင်နွေးလိုချင်တာလား။ရင်နွေးလိုချင်တယ်ဆိုလို့ရှိရင်ရပါစေမယ်ဆိုပြီးတော့ယုတိရဲ့တောက်လျှောက်နော်ဒေဇောကတိနာဒေဇောကတိုင်းဝင်စားအခြေပါဒအခြေခံနေတဲ့အဲ့ဒီဆံကိုဝင်စားတယ်ပြီးတော့မှအဋ္ဌံပြီးတော့အဘိညာဉ်သဘောမျိုးဒါတွေကဥစဉ်တို့ပြောရတာအလွန်နှူးညံ့သိမ်မွေ့ပါလေဟုတ်လားအေးပြောရရင်တော့တကူနဲ့ဖန်ဆင်းတယ်လို့ပဲပြောလိုက်ကြပါစို့ဟုတ်လားလူငယ်တွေနားလေအောင်အဲ့ဒါနဲ့အဲ့ဒီဖို့ကနောက်ပေါ်မှာ မိညှိထားခြင်းမရှိတဲ့ပုဂ္ဂိုလ်နောက်ပေါ်မှာတင်ထားတဲ့ရှင်တို့ကြီးကအလိုလိုပွက်စိတ်တို့ရဲ့ဆွမ်းအားတတ္တိကလည်းပဲအံ့ဩစရာကောင်းမှာနော်တကယ်တမ်းကတော့သူစိတ်နဲ့လှုပ်လိုက်တာပဲအဲ့ဒီစိတ်နဲ့ဒါနဲ့လည်းပဲပဂရိမျက်စိအမြင်နဲ့ကြည့်မယ်ဆိုတော့ဘာမှဆက်ဆက်နေတာတော့မရှိဘူးဒါပေမဲ့တရားဓမ္မတို့ဦးရှင်တို့တခုနားလည်ထားဖို့ရာကဒီသဘာဝလောကကြီးမှာကိုမသိနိုင်တာတွေကအလွန်မှများတယ်ကိုသိနိုင်တာဘာမှမရှိသေးဘူးဟုတ်လားဒါကြောင့်ကိုသိနိုင်တဲ့ကိုယ့်ရဲ့ဉာဏ်လေးနဲ့တော့အမှန်တရားကိုတိုင်းတာလို့မရဘူးပေါ့တချို့ကိစ္စလူတွေကကိုမြင်နိုင်တာလေးနဲ့ကိုကြားနိုင်တာလေးနဲ့တိုင်းတာကြတယ်ပေါ့မမြင်ရရင်မယုံဘူးမကြားရရင်မယုံဘူးဆိုတာတွေကတော်တော်ကိုပဲအပေါ်ယံဆန်တဲ့စကားလို့ဆိုရမယ်ပေါ့ဟုတ်လားဘုရားဖြစ်တုံဆိုတော့သူ့ရဲ့စိတ်ဆွမ်းအားကြောင့်မလို့ရင်သွေးတွေပွက်လာတယ်ပေါ့ဟုတ်လားအဲ့ဒီလိုပွက်တယ်ဆိုတော့ထီထီမားတွေဆိုတော့သိတာပေါ့ဩတကူကိုရသွားပြီထူးခြားမှုကိုသူတို့သိတယ်။မြင်တာနဲ့လည်းပဲပုံကိုကြည့်ပြီးတော့လည်းသိနိုင်တယ်ထင်ပါတယ်။ဟုတ်လားပုထုရှင်ဘုရားကနေပြီးတော့ရဟန္တာဖြစ်သွားတယ်ဆိုတာမသိမသာမထင်မရှားတော့မဖြစ်နိုင်ဘူးလို့ဦးရင်ထင်တယ်။ဟုတ်လား။အဲ့ဒါနဲ့ဝန္တာအာရမောသူ့ကိုငကောကလိုနောက်ပေါက်လို့ပေးစားမပြောရဲကြတော့ဘူး။အဲ့ဒါနဲ့မြတ်စွာဘုရားဒီကိုနောက်ခေါ်သွားပြီးတော့ဆိုကြပါစို့မြတ်စွာဘုရားကိုဒီအကြောင်းအရာတွေကိုရှောက်တယ်ပေါ့။ရှောက်တဲ့အခါကျတော့မြတ်စွာဘုရားကဒီတရားသူတရားမြတ်ကိုသိပြီးတော့နော်တည့်ရနေရတာဟာတရားသူတရားမြတ်ကိုမသိဘဲနဲ့နှစ်ပေါင်းတရားနေရတာထက်မြင့်တယ်လို့ဟောပြန်နေပေါ့ဟုတ်လားဒါကြောင့်ပေးတဲ့ပေါင်းတော်တော့နောက်တစ်ချိန်မှာမြတ်စွာဘုရားကဣတတဲ့အရာတွေပေးတဲ့နေရာမှာအဲ့ဒီထီထီမာကြီးကိုဝရိယကျိုးစားအထုတ်တဲ့နေရာမှာတော့စံပြဆိုပြီးတော့ဣတတဲ့ရာတို့ပေးတယ်။အဲ့တော့ဦးရှင်တို့ပေးတဲ့ပေါင်းတော်တော်တို့လောကီလိုပဲဖြစ်ဖြစ်လောကုတ္တရာလိုပဲဖြစ်ဖြစ်နော်ဒါလေးကထက်ထည့်ပြောနေရတာကလူငယ်တွေဒီထဲမှာအများကြီးပါလို့ပြောတာဟုတ်လားပြီးကြီးခြင်းနဲ့အောင်မြင်ခြင်းနဲ့ပေါင်းမြောက်ခြင်းနဲ့ဆိုလို့ရှိရင်နံပါတ်1လိုအပ်တဲ့အခြေခံအကြောင်းတရားကဝီရိယဟုတ်ရလားအေးစမ်းသပ်တဲ့ဝီရိယကိုတော့ဦးဇင်းတို့ဦးစားပေးပြီးတော့ပြောလိုက်ပါတယ်နောက်ထပ်တတိယရှိတဲ့ရှိတတ်တဲ့80ဘတ်ပြီးကြီးခြင်းရဲ့အခြေခံအကြောင်းတရားကဘာလို့ဆိုတော့စိတ်စိတ်ဆိုတာကြတော့ဆရာကြီးကဘယ်လိုပြောတော့ဆိုတော့ပြင်းထန်တဲ့ဆွဲလန်းမှုဓမ္မတာဒီပြန်ကိုစိတ်မဝင်စားနိုင်ဘူးလမ်းသွားတယ်ဆိုရင်မမြင်ဘူးဒီပညာတွေသိမမြင်ဘူးသူ့စိတ်ကူးထဲမှာရှိနေတာကိုပဲအာယုံရောက်နေတော့တွားလည်းဒီစိတ်စားလည်းဒီစိတ်เนาะဓမ္မဒါဆိုတဲ့စိတ်အစွဲအလန်းအားကြီးတာအဲ့ဒါကိုဆရာကြီးကတော့အခိယဆရာမနဲ့ဦးစားဟိုဥမာပေးတယ်ဒါကဒီခေတ်မှာလည်းပဲထိုက်တလောက်တော့ရှိပါအခိယထိုးတဲ့လူတွေဟုတ်လားသူတော့ဘာလို့ဆိုတော့ဘလို့အနေထားပဲရောက်နေနေသူတို့လုပ်ငန်းကိုပဲသူတို့စိတ်ဝင်စားရတယ်ဘယ်သူတွေကပဲပြည့်ရဲ့ပြုတ်ပြုတ်ဘယ်သူတွေကပဲမယုံကြည်မယုံကြည်သူ့လုပ်ငန်းသူလုပ်ပြီးတော့ဒါကိုပဲတကုတ်ကုတ်เนาะတသက်လုံးကိုယ့်ရဲ့ဘဝကိုဒီတဲကိုမြုပ်နှံထားတယ်ဗောအဲ့ဒါဘာရဲ့အစွမ်းလုံးဆိုတော့စိတ်ရဲ့အစွမ်းเนาะစိတ်စိုက်ထားနိုင်မှုအဲ့ဒါလည်းပဲပြည့်တဲ့ဘောင်းတော်တို့ဆွမ်းရည်တတိတမျိုးပဲနောက်ကိုယ့်ရဲ့စိတ်ထဲမှာဒါကလွဲ့လို့တခြားဘယ်အရာကိုမှအဝင်မခံဘူးဆိုတဲ့သဘောဟုတ်လားဒီစိတ်ဆွဲလန်းမှုအာကြီးတာစိတ်ဇောကပ်ပြီးတော့ထားနိုင်တာအဲ့ဒါလည်းပဲပြည့်တဲ့ပေါင်းတော်တို့ပြီးကြီးချင်းရဲ့အခြေခံအကြောင်းတရားနော်နောက်ဦးဇင်းတို့၄ခုမြောက်ဝိမာန်သိတိပတ်ပြီးကြီးချင်းရဲ့အကြောင်းတရားကတော့ဝိမာန်သဆိုတဲ့ပညာနော်အဲ့ဒါကိုကြာတော့ပြည့်တဲ့တို့နည်းနည်းပြောခြင်းနဲ့ဦးဇင်းတို့ကနောက်ဒီပညာဆိုတာကကိုဖြစ်ချင်တာကိုဖြစ်အောင်တဘာဝကြာကြာအကျိုးတဲ့အကြောင်းတဲ့ဘယ်လိုလုပ်ရမလဲဆိုတဲ့လုံနေဂိုင်းနေဒါကိုသိရမယ်ဘောလောက်ကြီးလို့ဆိုလို့ရှိရဦးဇင်းတို့လောကုတ္တရာတရားအထူးတရားမြတ်ကိုရခြင်းနဲ့တန်တရားဝိရှင်ရဲ့ကလွမြောက်ခြင်းနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းနဲ့ဆိုလို့ရှိရင်ဒီလမ်းစဉ်ကိုသိတဲ့နားလေတဲ့ဉာဏ်ပညာအသိဉာဏ်ကိုအရင်လုပ်ရမယ်။ဒါတွေကိုရဖို့အတွက်သူတော်ကောင်းတရားတွေကိုနာယူရမယ်၊သူတော်ကောင်းတွေကိုချဉ်းကပ်ရမယ်၊ပေါင်းသိမ်းရမယ်၊အမျိုးမျိုးလေ့လာရမယ်၊လိုက်စားရမယ်။ရည်ရချက်ကဘာတော့ဆိုတော့သိဖို့မြင်ဖို့ဟုတ်လား။အဲ့ဒီအသိအဲ့ဒီဉာဏ်ပညာသိပင်လေပြီးစီးခြင်းရဲ့အခြေခံအကြောင်းတရားဖြစ်နေတယ်ဗျဒီနေရာမှာဆရာဘုရားကြီးကတော့သူ့ရဲ့ဗောဓိပက္ခိယကျမ်းစာကသာသနာတွင်းမှာအဓိကအရေးကြီးဆုံးကတော့တက္ကာယဒိဋ္ဌိကိုပယ်ခွာပြီးတော့ပောတ္တပတ္တိမဲ့ဉဏ်ပူဉဏ်ကိုရရှိဖို့အရေးဟာအရေးကြီးဆုံးပဲလို့ဆရာကြီးကအဲ့ဒီထဲမှာနောက်ထပ်ဖန်တလေလေရေးသားတယ်ဗျ။အဲ့တော့သူကပြောတယ်ဆိုတော့ပောတ္တပတ္တိမဲ့ဉဏ်ကိုရပြီးတော့တက္ကာယဒိဋ္ဌိကိုပယ်နိုင်ပြီဆိုလို့ရှိရင်ဒါသူအဋ္ဌိတိဋ္ဌိသူ့ရဲ့ပြီးစီးခြင်းပြီးကြီးတယ်လို့ဆိုရမယ်လို့အဲ့ဒီကျမ်းစာမှာတော့အဲ့ဒီတိုင်းပြောတယ်ပေါ့တကယ်တမ်းကတော့ ရဟန္တာဖြစ်မှပြီးကြီးတယ်ပေါ့နော်။သို့တော်လည်းပဲသောတာပန်ဖြစ်တယ်ဆိုလို့ရှိရင်အလွန်ဆုံးကာမဘုံဘဝခုနှစ်ဘဝနေပြီးအဲ့ဒီပုဂ္ဂိုလ်ဟာပြီးရမှာပဲပေါ့ပြီးကြီးသွားမှာပဲဟုတ်လား။အေးအဲ့လိုမျိုးဦးဇင်းတို့ပြီးကြီးဖို့အတွက်အခြေခံအကြောင်းတရားဒီဉာဏ်ပညာတရားကိုရဖို့အတွက်သတ္တကာယဒိဋ္ဌိရဲ့အပြစ်အနာစာတွေကိုသိအောင်လေ့လာရမယ်။သတ္တကာယဒိဋ္ဌိဆိုတာကပေတရုသိပါတယ်။အထင်ရှားရှိတဲ့ယုံနံကိုငါလို့သူလို့ပုဂ္ဂိုလ်တတဝါလို့ထင်နေအထင်မှဟုတ်လားအဲ့ဒီအထင်မှရှိလို့ရှိရင်အကုသိုလ်တွေဘာမှမဆိုဖြစ်နိုင်နေအကုသိုလ်တိုင်းအကုသိုလ်တိုင်းဘယ်အကုသိုလ်မျိုးမဆိုနော်သက်ကာယဒိဋ္ဌိကိုအကြောင်းပြုပြီးတော့မဖြစ်နိုင်တဲ့အကုသိုလ်ဆိုတာမရှိဘူးမဖြစ်နိုင်တဲ့အကုသိုလ်မရှိဘူးဆိုရင်မဖြစ်နိုင်တဲ့ဆင်းရဲလည်းမရှိဘူးဒါကြောင့်ဆင်းရဲအလုံးတို့ရဲ့အခြေခံအကြောင်းတရားပေါ့သက်ကာယဒိဋ္ဌိအဲ့ဒါလိုသက္ကာယဒိဋ္ဌိရဲ့ဆိုးဝါးနိုင်ကျွမ်းတွေကိုသိအောင်လေ့လာရမယ်။နောက်သက္ကာယဒိဋ္ဌိကိုပယ်နိုင်လို့ရှိရင်ရရှိမဲ့အကျိုးကျေးဇူးတွေကိုသိအောင်လေ့လာရမယ်။ဒါဦးဇင်းတို့ဝိမာန်သိတိဘတ်နဲ့ပတ်သက်ပြီးတော့ပြောတာပေါ့။ဟုတ်လား။အဲ့ဒါလိုဉာဏ်ပညာတွေတန်တရားရဲ့အပြစ်တန်တရားထွက်ရောက်ခြင်းရဲ့အကျိုးကျေးဇူးဟုတ်လား။ဒါတွေကိုလေးလေးနက်နက်လေ့လာရမယ်၊သင်ယူရမယ်၊မေးမြန်းရမယ်၊စူးစမ်းရမယ်။နော်။အဲ့ဒါလိုမျိုးစူးစမ်းခြင်းသည်ဝိမာန်သိတိဘတ်ကိုထူထောင်တာ။အဲ့ဒီနေရာမှာဦးဇင်းတို့ခုပြောခဲ့တာအဋ္ဌိပတ္တရား၄ပါးသံသာရေဝိရိယရေစိတ်ရေပညာရေဒီ၄မျိုးကိုအရင်စပြီးတော့များအောင်ပွားရမယ်တဲ့ဆိုတော့ကြီးကလက်စွာဘုရားလည်းအဲ့ဒီတိုင်းဟောပါတယ်အဋ္ဌိပတ္တ၄ပါးကိုအရင်ပွားများမှအဋ္ဌိဆိုတာကရနိုင်တော့ပြီးကြီးခြင်းရဲ့အခြေခံအကြောင်းတရားတွေများမှပြီးကြီးမှုဆိုတာဖြစ်နိုင်ဆိုလိုတာကသံသာတွေပြင်းထန်မှများလာမှဝိရိယတွေပြင်းထန်မှများလာမှစိတ်ဆိုင်မှုတွေများလာမှပညာတွေများလာမှပြီးကြီးတယ်ဆိုတာဖြစ်တာအခုကဒကာမတို့အရှင်တို့တွေမှာအဋ္ဌိဆိုတာလည်းပဲပြီးမြောက်တဲ့အနေအထားမျိုးကကောင်းကောင်းကန်းကန်းမေမေရရပါမှမရသေးဘူးအဋ္ဌိအဆင့်ကိုမဟုတ်ဘူးအဋ္ဌိပါဒအဆင့်ကိုပဲသိမရှိကြသေးဘူးဆိုတော့ပါဒတောင်သိပြီးတော့မရှိသေးဘူးဆိုတော့အဋ္ဌိကတော့နည်းနည်းလိုသေးတယ်ဟုတ်သဘောပေါက်လားအရှင်ပြောတာနော်ပါဒဆိုတာဘာကိုပြောတာလဲအခြေခံနော်သန္တာရဲ့ဝိရိယရဲ့စိတ်ရဲ့ပညာရဲ့အဲ့ဒါမှတိတ်မရှိသေးဘူးဆိုရင်တော့အဲ့ဒါတွေရှိမှပြည့်စုံမယ်အဋ္ဌိပြီးပြီးချင်းနေဆိုတာကတော်တော်လိုသေးတယ်ဟောအဲ့ဒါပြီးပြီးချင်းဆိုတဲ့အဋ္ဌိကိုရခြင်းပထမပါဒဆိုတဲ့အခြေခံတွေကိုအရင်ရအောင်လုပ်ရမယ်ပါဒကပါပါဒတော့အဋ္ဌိပါဒအဋ္ဌိပတ်ဆိုလိုတာကသန္တာရဲ့ဝိရိယရဲ့စိတ်ရဲ့ပညာရဲ့ဒီတရားတွေများလာအောင်အရင်ပွားများရအောင်အဲ့ဒီတရားတွေများလာမှပီးကြီးခြင်းဆိုတာကိုလှမ်းနိုင်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီတရားတွေမများဘူးဆိုရင်ပီးကြီးခြင်းကိုမလှမ်းနိုင်အဲ့ဒါကိုဦးဇင်းတို့ကျမ်းစာတွေထဲမှာဥမာဘယ်လိုပေးထားတော့ဆိုတော့ဟောဒီအဋ္ဌိပတ္တရား၄ပါးမရှိကြတဲ့ပုဂ္ဂိုလ်တွေဟာဒွန်ဆန္ဒနဲ့တူတယ်တဲ့နော်ဒွန်ဆန္ဒဆိုတာကနော်တောင်ရံစားတော့တဲ့ပုဂ္ဂိုလ်ဒွန်ဆန္ဒတွေမှာငါတနည်းရှင်ဘရင်ဖြစ်ရမယ်ဆိုတဲ့စိတ်မရှိဘူးနော်သူတို့မှာရှင်မင်းဖြစ်နိုင်တဲ့အခြေခံအကြောင်းတရားတွေလည်းဘာမှမရှိဘူးမရှိတော့စိတ်ကအဲ့ဒါလိုမြင့်မြင့်မာမာမျှော်မှန်းတာလည်းမရှိဘူးအိမ်မက်ထဲမှာတော့မှမက်ဖူးမှမဟုတ်ဘူးဒါဇေယျပေါ်မှာအိမ်မဲနေမြင့်မာထားမဲအချိန်တိုင်ရင်ခွက်လက်ဆွဲပြီးတော့သူများအိမ်ဝမှာသွားပြီးတော့တောင်းမဲသူ့ဟာနဲ့သူတော့ဟုတ်နေတော့ဒါပေမဲ့မြင့်မြင့်မာမာမျှော်မှန်းထားတာမျိုးရှင်မင်းဖြစ်ချင်တာမျိုးသူမှမရှိဘူးရှင်မင်းရဲ့သားတွေမှာတော့ရှင်မင်းဖြစ်ကျင်တဲ့ဆန္ဒလည်းရှိတယ်။ရှင်မင်းဖြစ်နိုင်တဲ့အခြေခံအကြောင်းတရားတွေလည်းရှိတယ်တဲ့။အဲ့ဒါကအဋ္ဌိပတ်၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုပြောတာ။နော်ဆန္ဒရဲ့ဝိရိယရဲ့စိတ်ရဲ့ပညာရဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်တွေကြတော့မြင့်မားတဲ့ပြည့်ကြီးခြင်းတွေကိုမြှော်မှန်းနိုင်တဲ့အနေအထားမှာရှိတယ်အောင်။တော်တယ်ကာလမတော်ဦးဇင်းတို့တွေအဲ့ဒါစဉ်းစားကြရအောင်။နော်တချို့ကနော်တရားသူတရားမြတ်ကိုရကျင်လိုက်တာဆိုတဲ့ဆန္ဒလေးတောင်မရှိသေးဘူးဆိုရင်ရဖို့ဆိုတာကအဝေးကြီး။နော်ဒွန်ဆန္ဒသည်ဘရင်စည်းစိမ်ကိုမမျော်မှန်းတလို့မျိုးဟုတ်လားဒွန်ဆန္ဒသည်ဘရင်စည်းစိမ်ကိုမမျော်မှန်းဘူးဒါသူနဲ့ဆိုင်တဲ့ကိစ္စမဟုတ်ဘူးလို့ပဲထားတာခုလည်းပဲဦးဇင်းတို့ဗုဒ္ဓဘာသာဝင်နေတာဖြစ်နေတာတချို့ပုဂ္ဂိုလ်တွေဟာဒီလူပြီးစည်းခြင်းတရားတွေဟာငါနဲ့ဆိုင်တဲ့တရားမဟုတ်ဘူးလို့ဟုတ်လားဆိုင်လားမဆိုင်လားလို့ကိုမစဉ်းစားပါဘူးဟုတ်လားစဉ်းစားတယ်ဆိုလို့ရှိရင်တော့ဒါတော်သေးတယ်လို့ပြောအောင်မယ်တချို့အနေထားကနော်ဆိုင်နေမဆိုင်ဘူးလို့ကိုကောင်းနေမှာမရှိဘူးအဲ့တော့ဘာတော့ဆိုတော့မဆိုင်ဘူးလို့ပဲပြောကြပါလိမ့်ဟုတ်တယ်မဟုတ်လားဒါပါလဲဆိုတော့အခြေခံအကြောင်းတရားတွေမရှိတဲ့အတွက်ကြောင့်အလွန်အလှမ်းဝေးနေတယ်ဆိုတော့အနေရထားအောင်ဟုတ်လားဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကောင်းတို့ ရှင်မင်းသားတွေဟာဘုရင်စည်းတိမ်ကိုမျှော်မှန်းတယ်လို့မျိုးအဋ္ဌိပတ္တရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဟာလည်းအဋ္ဌိကိုမျှော်မှန်းကြအောင်အဋ္ဌိပတ်ဆိုတာကသန္တာဝိရိယစိတ်ဓာတ်ပြင်ကြစကားတွေထက်ထက်လဲလဲဖြစ်နေတယ်နော်အဋ္ဌိပတ်ကဘာလဲသန္တာဝိရိယစိတ်ဓာတ်ပြင်ကြအဋ္ဌိဆိုတာကဘာလဲအဲ့ဒီတရားတွေရှိလို့ပြည်ပြီးသွားမယ်နော်အောင်မြင်မှုတွေရောတရားတို့တရားမြတ်တွေလို့ဆိုကြပါစို့ဟုတ်လားဒါကြောင့်ပြည့်တဲ့ပေါ်တော်တော်တို့နော်ဒွန်ဆန္ဒအနေထားမျိုးကနေကိုယ့်ရဲ့ဘဝအနေထားကိုဆွဲနှုတ်နိုင်ဖို့လိုတယ်ဗောနော်ဒီနေရာမှာဦးဇင်းတို့နေကုန်းရုပ်ပြောနေတာကဘာလဲဆိုတော့လေဒီဆရာဘုရားကြီးရဲ့ဘောဓိပက္ခိယဒိမနီကျမ်းစာထဲမှာပေးထားတဲ့ဥပမာလေးဗောဆိုကြီးကဘာပြောတော့ဆိုတော့ဒီသာသနာတွင်မှာမြတ်စွာဘုရားရဲ့တပည့်သားတာဝကလေးနော်ဘုရားရှင်ကိုတော်မြတ်ကြီးရဲ့သားတွေမြေးတွေလို့ဆိုကြပါစို့မြတ်စွာဘုရားရဲ့အမွေအနှစ်သာသမီဆိုရင်မိဘရဲ့အမွေအနှစ်ကိုရရမင်းပေါ့အဲ့ဒီအမွေအနှစ်ကိုရဖို့အတွက်စူးစမ်းအထောက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဆိုကြီးကပုံကလေးတစ်ခုသူရေးခဲ့တယ်ပေါ့အဲ့ဒါကဘာတုံးဆိုတော့ဆိုကြပါစို့တဲ့အလွန်ချမ်းသာကြွယ်ဝတဲ့တတိကြီးတူရှိတယ်ဆိုကြပါစို့နော်အဲ့ဒီတတိကြီးမှလည်းပဲတား6ယောက်ရှိတယ်လို့ဆိုကြပါစို့တဲ့နော်အဲ့ဒီတား6ယောက်ရှိတော့တတိကြီးကဒီသားတွေကိုအလုံးမလည်းပဲချစ်မြတ်လို့တော့အလုံးမလည်းပဲချမ်းသာစေခြင်းတော့ပြည်စုံကြွယ်ဝမှုတွေအကုန်လုံးကိုနော်မပြောင်းမပြည့်မပြည့်စည်ရလေအောင်နော်အလွန်ညှို့ဝတ်တဲ့နီလန်းနဲ့ဆန်းဆန်းကြဲကြဲမြုံနံသိမ့်ရှိခဲ့တယ်။ဒါတွေအတွက်ဟုတ်လားအဲ့လိုမြုံနံပြီးတော့မှဒီကနေ့ရောက်တဲ့အခါကျတော့ဒီသား6ယောက်ကိုခေါ်ပြီးတော့မှားတယ်။နော်ဘယ်လိုမှားလဲဆိုတော့ငါသားတို့ညီကြီးတွေမှာလျှို့ဝတ်စာဆန်းကြဲစာငါမြုံနံထားတယ်ရပြီဆိုရင်တော့တသက်သုံးမကုန်ဖြုံးမကုန်လောက်အောင်တော့နောက်လှည့်ကြည့်ရမလို့လောက်အောင်ချမ်းသာကြွယ်ဝတဲ့အနေထားကိုရောက်နိုင်တဲ့စီးတိမ်တွေရှိတယ်။နော်အဲ့ဒါတွေကိုဘယ်ပုံပဲနည်းမင်းတို့စူးစမ်းပြီးတော့ရှာဖွေးရမယ်ဆိုတဲ့နီလန်းကိုလည်းတစ်ခါတည်းပေးခဲ့တယ်။နော်လွယ်လွယ်နဲ့တော့မရဘူးပေါ့။အဲ့ဒါအပေါ်ယံအနေနဲ့လည်းပဲတယောက်လျင်နဲ့နော်အဲ့ဒီခက်ကငွေကတော့ဒေါ်တော်တန်ဖိုးရှိသေးတော့ဆိုတော့ရေးရတယောက်1000လို့ရေးရတဲ့စာထဲမှာနော်ငွေ6000အပေါ်ယံအသုံးဆောင်လေးနဲ့ထားခဲ့တယ်ပေါ့။မသိလို့ရှိရင်ဒါကိုအညီအမျှခွဲပြီးတော့ယူကြ။စွမ်းအသက်တိရှိတယ်ဆိုရင်တော့အမြင့်ကြီးထဲမှာငါမြုပ်နှံထားတဲ့သိရှိထားတဲ့အဖို့နဲ့ကထိုက်တန်တဲ့ယေတနာပစ္စည်းတွေကိုငါပြောခဲ့တဲ့နီလန်းအတိုင်းမင်းတို့ရှာဖွေပြီးတော့ယူကြဆိုပြီးတော့မှပြီးတော့ဘဝနေကုန်ဆုံးသွားတယ်။အဲ့တော့အဲ့ဒီသား6ယောက်ထဲမှာပထမသားကတော့လောဘအလွန်ကြီးတယ်တဲ့။ငါအဖေပစ္စည်းကိုငါမရရင်နေကုန်မနေဘူး။ငါရအောင်ယူမယ်။ဘလောက်ခက်ခဲတာမို့လို့ဘလောက်နင်းနေတာမို့လို့အဖေထားခဲ့တဲ့နီလန်းကအဲ့ဒီလောဘအလွန်ကြီးတာနဲ့ကိုပဲအဲ့ဒီသားကအဲ့ဒီပစ္စည်းကိုမရရအောင်ကြိုးစားတာရတယ်တဲ့ဒါပထမသားနော်နောက်ဒုတိယသားကတော့ဇွဲလုံးလအလွန်အားကြီးတယ်ဘယ်တော့မှမလျှော့ဘူးဘလောက်ပဲပင်မပင်မနေမိညာမိဒါကိုရှားဖို့အတွက်သူအမြဲတမ်းအားထုတ်တယ်အဲ့ဒါကြောင့်သူလည်းပဲဖိအေးရဲ့အဖိုးနဲ့ကထိုက်တန်တဲ့ညီတွေမှမြုပ်ထားတဲ့ပစ္စည်းတွေကိုသူလည်းရတယ်ဟုတ်လားနောက်တတိယသားကတော့စိတ်အလွန်ထက်သန်တယ်စိတ်တက်အလွန်ထက်သန်တယ်ဟုတ်လားဆွဲမိပြီဆိုရင်အဲ့ဒါ तू မလွတ်ဘူးအဲ့လိုမျိုးနော်သွားလေဒီစိတ်စားလေဒီစိတ်နဲ့ကျူးစားလိုက်တာ तू ကလည်းပဲအဲ့ဒီယတနာပစ္စည်းတွေကိုရတယ်နောက်သဒ္ဓဋ္ဌသားကတော့ခေါင်းအေးအေးနဲ့စဉ်းစားပြီးတော့အတွေ့အချက်နဲ့လှုပ်တဲ့လူနော်ပင်မသူများလိုအကြီးအကျယ်ပင်မခံနေတာမျိုးမဟုတ်ဘယ်ပုံဘယ်ပုံပဲနေလှုပ်တာတော့ဘလို့ဖြစ်နေတော့တွေ့တော်စဉ်းစားဆင်ခြင်ပြီးတော့အကွက်ကြကြရှာဖွေ तू လည်းရတယ်တဲ့ဟောတာလေးရောက်ရတယ်ဒါပါကိုဆူလွန်တာလဲဆိုတာပေတတုရဲ့ဉာဏ်ရှိတဲ့အတွက်ကြောင့်ရှင်းပြပြီးဖြစ်မယ်လို့ဦးဇင်းထင်ပါတယ်ဟုတ်လား။နောက်ပြင်းစမသားကတော့သူကဘလောက်နဲ့ကျင်တတ်တာဆုံးဆိုတော့ဖေကြီးကငွေ6000ထားခဲ့တာကိုသား6ယောက်တယောက်1000ခွဲပဲအဲ့ဒီခက်က1000ကတော်တော်တန်ဖိုးရှိရန်တူပါတယ်။ဒီ1000လောက်နဲ့ငါမပူမပင်မကြောက်မကြနေနိုင်ပြီကျင်တတ်တယ်။နောက်မြေကြီးတွေကပြည့်စည်တယ်ကိုခရခက်စစ်မရှာဖွေဖို့အတွက်စိတ်မွန်သားအောင်ဒီလောက်ဆိုရင်လည်းတော်ပါပြီ။သူတို့ရောင်ရဲပြီးတော့နေရင်းနဲ့သူဘွားကအဲ့ဒီအနေထားလောက်နဲ့ပဲဆုံးသွားတော့။နောက်ဆက်ထမမြောက်သားကတော့အဲ့ဒီသားလောက်တော့သူကမစွန့်အောင်။ဘယ်လိုသားလဲဆိုတော့သူကရတဲ့ငွေလေးတစ်တောင်းကိုပဲတောက်လိုက်စားလိုက်လောင်ကစားလေးလှုပ်လိုက်သုံးလိုက်ဖြုံးလိုက်နဲ့နောက်နှစ်အနှင်းငယ်အတွင်းမှာပဲအဲ့ဒါလေးကုန်တက်တက်ပြောင်းပြီးတော့နောက်တော့မူးလိုက်ယူလိုက်နဲ့ဒီလိုနဲ့သူများရဲ့အိမ်ဘေးမှာခိုးကိုရမယ်ပေးသွားတယ်လို့ဆိုတယ်တဲ့။ဟောသား6ယောက်ဟုတ်လား။အဲ့ဒါဦးဇင်းတို့ပထမဒုတိယတတိယသရုပ်ထသား၄ယောက်ကိုတော့ဘာကိုဆိုလိုတာလဲဆိုတော့အဋ္ဌိပတ္တရား၄ပါးတစ်မျိုးစီပိုင်ဆိုင်ကြတဲ့ပုဂ္ဂိုလ်တွေလို့ပြော အဒီသာသနာတော်မြတ်ကြီးမှလည်းပဲနော်ချမ်းသာကြွယ်ဝတဲ့တတိကြီးဆိုတာမြတ်စွာဘုရားကိုပြောတာပါ။အဲမြတ်စွာဘုရားမြုပ်နှံသိမ့်ရှိခဲ့တဲ့နိလမ်းမှာပြီးပြီးတော့မြုပ်နှံသိမ့်ရှိခဲ့တဲ့ယတနာတွေဆိုတာကမဉ္ဇဉ်ဖူဉ္ဇဉ်ကိုပြောတာပါ။ဟုတ်လား။နော်ဒီဉာဏ်တွေကိုရပြီဆိုရင်သူကနော်တဏ္ဍာရီလိုနောက်လှည့်ကြည့်စရာမလိုလောက်အောင်နော်အဆင်ပြေသွားပြီ၊စိတ်ချရသွားပြီ၊အေးချမ်းသွားပြီလို့ဆိုရမယ်ဆိုကြပါစို့။ဟုတ်လား။အေးအဲ့လိုမြတ်စွာဘုရားရဲ့အမွေအနှစ်လို့ဆိုရမယ်။ဒီတရားတို့တရားမြတ်တွေကိုမြတ်စွာဘုရားကဘယ်ပုံပဲနည်းစူးစမ်းပြီးတော့ရှင်းရမယ်ဆိုတဲ့နိလန်းကိုလည်းပဲအပြီးအမြင်မပေးခဲ့ဘူးလားပေးခဲ့တယ်။အဲ့ဒါပထမမြတ်စွာဘုရားရဲ့တတိသားတော်ကတွေမှာဆန္ဒအလွန်ပြင်းထန်ကြတဲ့ပုဂ္ဂိုလ်တွေဒါလောဘအလွန်ကြီးတဲ့ပထမတတိသားလို့ပေါ့ဆန္ဒကြီးမားတဲ့အတွက်ကြောင့်ကိုပဲသူတို့ဟာရားလိမ့်မယ်တဲ့ဟုတ်လားဒုတိယကတော့လုံလဝရိယကြီးမားတဲ့အတွက်ကြောင့်ကိုပဲသူတို့ရားလိမ့်မယ်တတိယကတော့စိတ်ဆွေးအလွန်တန်တဲ့အတွက်ကြောင့်ကိုပဲသူတို့ရလိမ့်မယ်။သတုဒ္ဓကတော့ဉာဏ်ပညာအလွန်ကြီးတဲ့အတွက်ကြောင့်ကိုပဲသူတို့ရကြလိမ့်မယ်။ဟောပြိစမသားကတော့နည်းနည်းပြောကြရှိတယ်။အဲ့ဒါကဘာလဲဆိုတော့အပေါ်ယံဒါနသီလလောက်လေးနဲ့ပဲပျော်မွေ့ပြီးတော့ဟုတ်လားမတရားဖို့တရားဆိုတာဒီဘဝတို့လှမ်းနိုင်တဲ့အရာမဟုတ်ပါဘူးလို့ကိုနဲ့အဲ့ဒီတရားကိုအဝေးကြီးမှာထားတာပေါ့နော်။ကိုနဲ့နီးစက်တယ်လို့ကိုမထင်ဘူး။နိစ္စတယ်လို့မထင်တဲ့အထင်ကပဲကိုယ့်ကိုဝေးကွာအောင်လှုပ်သွားမှာ။သဘောပေါက်လားဦးဇင်းပြောတာ။သူကွာနီးတယ်လို့မထင်မှတော့ဝေးတော့မှာပေါ့။ဟုတ်တယ်မဟုတ်လား။အေးဒါကြောင့်ပြည့်တဲ့ပေါင်းသူတော်ကောင်းတို့တကယ်တကယ်ကဒကာမတို့ဦးဇင်းတို့တွေဟာအခြေကောင်းအနေကောင်းတွေကိုကြုံထားကြတဲ့ပုဂ္ဂိုလ်တွေ။ပွားဖို့ပဲလိုနေတာ။ဘာလိုနေလဲ။ပွားဖို့ပဲလိုနေတာနော်အခြေကောင်းအနေကောင်းတွေကအကုန်ပြည့်စုံပြီလား။နော်။ဒါကြောင့်မနေ့တုန်းကဘာမှခကြုတ်စတော့ဘုရားကြီးရဲ့တရားတပုတ်တောင်နာဖြစ်တယ်ဟော။အဲ့မှာစတော့ကြီးကဘာပြောတုံဆိုတော့နော်အခြေကောင်းအနေကောင်းလေးတွေကိုကိုယ့်ရဲ့တန်တရားကပြုခဲ့တဲ့ကုသတရားလေးတွေကဖန်တီးပေးထားတယ်ဟော။ဒါနိဗ္ဗာန်ရကျင်တယ်ဆိုရင်တော့နိဗ္ဗာန်ကဆုတောင်းနေုံနဲ့မရအောင်။အဲ့ဒီရရှိထားတဲ့အခြေကောင်းအနေကောင်းကိုအသုံးချသောအားဖြင့်ဒီလမ်းကိုရှောက်မှသာလေနိဗ္ဗာန်ဆိုတာရမှာ။သဘောပေါက်လားဦးဇင်းပြောတာ။တော့အရင်ဘဝကတရားဓမ္မတို့ဦးဇင်းတို့တွေကပါရမီကောင်းမှုတွေဒါနသီလဘာဝနာတွေပြုလုပ်ခဲ့လို့ဒီဘဝမှာကိုယ်သွားကျင်နေဆိုရင်နိဗ္ဗာန်ကိုရောက်နိုင်သည့်အထိအခြေအနေကောင်းနဲ့တွေ့နေတာဟုတ်လားအခြေအနေကောင်းနဲ့တွေ့ဖို့အတွက်နောက်ထပ်ပြီးတော့ဖန်တီးစရာအကြောင်းမရှိဘူးဆိုတဲ့သဘောအခုလို့ရမှာကဘာလို့ဆိုတော့အဲ့ဒီအခြေအနေကောင်းကိုအသုံးချလိုက်ဖို့ပဲရှိတော့တာသဘောပေါက်ရလားဦးဇင်းပြောတာပထမအဆင့်ဒုတိယအဆင့်လို့ခွဲပြောမယ်ဆိုရင်လည်းရနိုင်ကောင်းမယ်ထင်ပါတယ်အပ္ပဓမ္မအဆင့်စူးစမ်းရမယ့်ကိစ္စကစူးစမ်းခဲ့လို့အခုပြည်စုံနေပြီအခုဘာတုန်းဆိုတော့အဲ့ဒီပြည်စုံနေတာကိုအသုံးချလိုက်ဖို့အဲ့ဒါကဘာတုန်းဆိုတော့မဂ်ဂင်၈ပါးကိုပွားဖို့တတိပဋ္ဌာန်တရားကိုပွားများဖို့ပဲဉာဏ်ပညာလည်းရှိတယ်ဘယ်လိုလုပ်ရမယ်ဆိုတာလည်းသိတယ်ဟုတ်လားဒါပေမဲ့ဒကာမတို့ဦးဇင်းတို့တွေကအခြေကောင်းအနေကောင်းကိုပြည်ပြဝါဝါအသုံးမချအသုံးမချတဲ့အခါကျတော့ဒါကလည်းပဲအတိုင်းအဆအမဲ့ပေးထားတဲ့အခြေကောင်းအနေကောင်းမဟုတ်ဘူးအတိုင်းအတာရှိတယ်အဲ့ဒါကဘာတုန်းဆိုတော့ဒီဘဝပျက်စီးပြီဆိုတာနဲ့ဘာမှမတည်ကြတော့ဒါကချင်းချောက်တာလည်းမဟုတ်ဘူးကြံကြံဖန်ဖန်တွေးပြီးတော့ကြောက်တာလည်းမဟုတ်ဘူးမှန်မှန်ကန်ကန်စဉ်းစားကြည့်ပေါ့ဒီခန္ဓာပျက်စီးပြီဆိုတာနဲ့ဘာမှမတည်ကြတော့ဟုတ်တယ်မို့လားဒါကြောင့်ပိဋကပေါင်းသူတော်ကောင်းတို့အခြေကောင်းအနေကောင်းကိုမလုပ်ကြအောင်အသုံးချရမယ်အသုံးချရဲဆိုတာကအကျင့်မြတ်ကိုကျင့်သုံးရမယ်လို့ပြောတာဟုတ်လားဒါပေမဲ့ခက်နေတာတကူကအဲ့ဒီအကျင့်မြတ်ကိုကျင့်သုံးဖို့ဆိုတာကလည်းပဲပြန်ထန်တဲ့ဆန္ဒရှိဖို့ဝရိယရှိဖို့စိတ်ကြွေးတွေတန်ဖို့တာဟာကျင့်တဲ့ကျင့်လိုက်တဲ့အရာလို့အခြေခံလောက်တော့အ ਨੇ ဆုံးသိရမယ်အသိကလည်းရှိဖို့မလိုဘူးလားလို့တယ်နော်ဒီအခြေခံအကြောင်းတရား၄ပါးရှိမှလည်းပဲအကျင့်မြတ်ကိုကျင့်သုံးနိုင်တာကျင့်သုံးမှလည်းပဲကိုလိုချင်တဲ့ပန်းနိုင်ကိုရောက်မှာပေါ့အဲ့တော့နောက်ဆုံးဦးဇင်းတို့ဆက်ထမတတိသားရဲ့အကြောင်းကတော့ပေးတဲ့လို့ရှိမိမယ်ထင်ပါတယ်ဟုတ်လားအဲ့ဒါကဘာလဲဆိုတော့တိလလောက်မှပြည့်စုံအောင်မဖြစ်ကျင်ကြတဲ့ဒုတိလပုဂ္ဂိုလ်တွေကိုရည်ညွှန်းတာပေါ့ဟုတ်လားအဲ့ဒါသူကဒီဘဝပြီးရင်တော့လွန်ဆိုးသွားတဲ့အနေထားစီကိုဥတည်နေတဲ့အနေထားဟုတ်ရဲ့လားဒါကြောင့်အဲ့ဒီလိုတထေသာဆိုးသွားတဲ့အနေထားမျိုးကိုတော့မရောက်ဖို့အလွန်အရေးကြီးတယ်ပေါ့နော်ပြင်စမမြောက်တထေသာလောက်နဲ့လည်းပဲအဆင်မပြေသေးဘူးလို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်အဲ့တော့တထေသာ၄ယောက်ထဲမှာတယောက်ရောက်တော့ဖြစ်ဖို့တင်တာပေါ့ဆန္ဒတကယ်ပြင်းတဲ့လူလားဝရိယတကယ်ကြီးတဲ့လူလားစိတ်ဆွေးတကယ်တန်တဲ့လူလားပညာတကယ်ရှိတဲ့လူလားဟုတ်လားတခုခုရှိမယ်ဆိုရင်တော့အဋ္ဌိဆိုတဲ့ပီးခြင်းကရမှာပဲ။ဘာလို့ဆိုအဋ္ဌိပါဒာကြီးကကိုယ်တန်တမှာရှိနေတာ哦။ဒါကြောင့်ပိဋကပေါင်းတဲ့တော်တော့အဋ္ဌိဆိုတာလေးကိုရဖို့အတွက်အဋ္ဌိပါဒာကိုကြီးမအောင်မွေးမြူရမယ်ပေါ့။ ဒိဋ္ဌိပါဒဆိုတာက၄မျိုးဇာနာရဲ့ဝိရိယရဲ့စိတ်ရဲ့ပညာရဲ့အဲ့ဒါဒီ၄မျိုးကိုပွားလာအောင်များလာအောင်မွေးမြူရမယ့်အပိုင်းတွေအများကြီးရှိတယ်အဲ့ဒါတွေကိုအရှင်တို့နှိမ့်ချုပ်ပြောရမယ်ဆိုရင်တော့မြတ်စွာဘုရားဟောထားတဲ့တရားဒေသနာတွေကိုများစွာနာယူရမယ်စာပေတွေကိုဖတ်ရှုရမယ်တို့လူကောင်းသူကောင်းနေနဲ့ပေါင်းရမယ်သင်ရမယ်ကိုယ့်ရဲ့စိတ်ဆန္ဒထဲမှာလည်းပဲမြင့်မြတ်တဲ့စိတ်ဓာတ်တွေကိုမွေးမြူရမယ်ပေါ့နောက်ဘဲစုံတောင်းစုံကနေပြီးတော့နော်ရခြင်းသင်ရခြင်းတိုက်တဲ့တရားတို့တရားမြတ်ကိုရလိုတဲ့ဆန္ဒတွေရှိလာအောင်အားထုတ်ရမယ်ပေါ့ဆန္ဒတွေအရင်ပြင်ထန်အောင်ကြိုးစားရမယ်ဝိရိယတွေထက်သန်အောင်ကြိုးစားရမယ်နောက်စိတ်တွေထက်သန်လာအောင်ကြိုးစားရမယ်ပညာတွေကြီးမားလာအောင်ကြိုးစားရမယ်အဲ့ဒီအခြေခံအကြောင်းတရားတွေပြည့်စုံလာတာနဲ့အမျှအဋ္ဌိဆိုတဲ့ပြည့်စုံခြင်းကလည်းပဲနောက်ဒီဘဝမဟုတ်နောက်ဘဝနောက်တစ်ချိန်ချိန်မှာတော့ရနိုင်နေပေါ့ဟုတ်ရဲ့လားဘာဖြစ်လို့လဲဆိုတော့အဋ္ဌိပါဒကြီးရင်ကြီးသလောက်အဋ္ဌိဆိုတာကိုမြန်မြန်ရနိုင်နေပေါ့နော်ဒါကြောင့်ပေးသက်ပေါင်းတော်တော်ဒီကနေ့ညဣတိပါတရား၄ပါးရဲ့အကြောင်းနော်အစအဆုံးပဲပြောလိုက်ပါတယ်တရားနေတာမနေ့ကတရားတွေနဲ့တောင်ဆက်ဆက်နေတာမပြောတော့ဘူးဟုတ်လားဒါကြောင့်ဦးဇင်းတို့ပေးသက်ပေါင်းတော်တို့သာသနာတော်မြတ်ကြီးရဲ့ယတနာတွေလို့မြတ်စွာဘုရားတင်စားပြီးတော့ပဟာရတာတုတ်တံမှာဟောကြားတော်မူခဲ့တဲ့ဒေသနာကိုအခြေခံပြီးတော့ဟုတ်လားသမုဒ္ဒရာကြီးထဲမှာအံ့ဩပွေရာယတနာတွေရှိလို့အတုဒါတွေဟာပြုံမှုကြတယ်နော်သာသနာတော်မြတ်ကြီးမှာလည်းပဲဘောဓိပက္ခိယတရား38ပါးဆိုတဲ့ယတနာတွေရှိလို့တန်ဃာတော်တွေဟာပြုံးမှုကြတယ်လို့မြတ်စွာဘုရားဟောတယ်ပေါ့နော်အဲ့တော့သာသနာတော်ရဲ့ယတနာများဆိုပြီးတော့ဒါဘုရင်တို့၃ညပထမဦးဆုံးညကသတိပဋ္ဌာန်တရား၄ပါးနော်သတိပဋ္ဌာန်ဆိုတာတတိကိုခိုင်မြဲစွာတည်အောင်ကြိုးစားတာမိမပြင်းနဲ့နော်နော်တတိဆိုတာအောက်မေ့တာပဋ္ဌာနာဆိုတာခိုင်မြဲစွာတည်နေအောင်လှုပ်တာမိမိခန္ဓာမှာတတိကလေးခိုင်မြဲစွာတီးနေအောင်ကြိုးစားတာကိုသတိပဋ္ဌာန်တရားဟုတ်ရလားမနေ့တုန်းကတော့သမ္မာပဋ္ဌာန်တရားသမ္မာပဋ္ဌာနာသမ္မာဆိုတာကောင်းမွန်စွာပဋ္ဌာနာဆိုတာပြင်းပြင်းထန်ထန်ကြိုးစားတာကောင်းကောင်းမွန်မွန်ပြင်းပြင်းထန်ထန်ကြိုးစားအထုတ်တဲ့ဝရိယမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်ဖို့ဖြစ်ပြီးသားအကုသိုလ်တွေကိုပယ်နိုင်ဖို့မဖြစ်သေးတဲ့ကုသိုလ်တွေဖြစ်ဖို့ဖြစ်ပြီးသားကုသိုလ်တရားတွေတုတ်တက်ခိုင်မြဲသွားဖို့ဆိုပြီးတော့၄ပါးမနေ့တုန်းကပြောခဲ့တယ်ပေါ့နော်ဒီကနေ့တော့ပါတော့အဋ္ဌိဆိုတဲ့ပီစီချင်းရဲ့အခြေခံအကြောင်းတရားပါဒအဋ္ဌိပါဒဟုတ်လားအဋ္ဌိကို၅မျိုးပြောလိုက်တယ်နော်ပြန်ပြီးတော့တရားကိုအနှစ်ချုပ်နေပြီဟုတ်လားအဋ္ဌိ၅မျိုးကပါတယ်တော့အပိညာတိတ်တိပညာတိတ်တိဆိုတာကယုံဉာဏ်တို့ရဲ့နော်တဘာဝလက္ခဏာတာမညာလက္ခဏာတွေကိုသိတာဟုတ်လားအေးနောက်ပြီးတော့ဦးဇင်းတို့သစ္စာ၄ပါးနဲ့ပဲကပ်ပြီးတော့မှတ်ရမယ်တိတ်တိ၄မျိုးနော်ပရိညာတိတ်တိဘာဟာနာတိတ်တိသစ္စိကိရိယာတိတ်တိဘာဝနာတိတ်တိဟုတ်ရလားအေးအဲ့ဒီတိတ်တိကြီး၅မျိုးကိုပြီးကြီးသွားဖို့အတွက်ရရှိဖို့အတွက်သာနာဝိရိယစိတ်တပညာဟုတ်လားဒီတရား၄မျိုးကိုကြတော့အဋ္ဌိပါဒအဋ္ဌိပါဒတရား၄ပါးဒါကြောင့်ပေးသက်ပေါင်းတော်ကောင်းတို့တွေဒီလောကီအကျိုးစီးပွားပဲဖြစ်ဖြစ်လောကုတ္တရာအကျိုးစီးပွားဖြစ်ဖြစ်ဖြစ်ဘယ်ရှိတော့မှာပဲကြည့်ကြည့်ဒီတရား၄မျိုးသာရှိမယ်ဆိုရင်မပြီးကြီးဘူးဆိုတာမရှိပါဘူးလို့မြတ်စွာဘုရားဟောတာ။နောက်ပဋ္ဌံဒေသနာရပြောမယ်ဆိုရင်တော့ဒါဘာပြည့်စည်ရော။အဓိပတိပစ္စယောဟုတ်တယ်မဟုတ်လား။နော်အဓိပတိဆိုတာဒီ၄မျိုးကိုပြောတာ။နော်ဒါကြောင့်ပေးသက်ပေါင်းသူတော်ကောင်းတို့သန္တာတွေဝရိယတွေစိတ်တွေပညာတွေတုတ်တက်များပြားထက်သန်လာအောင်ကြိုးစားပြီးတော့အဋ္ဌိဆိုတဲ့အလွန်ကောင်းမွန်တဲ့ပြည့်စည်ခြင်းနေနဲ့အောင်မြင်ပေါရောက်မှုဖြစ်ရလေအောင်ကြိုးစားအထောက်ကြဖို့မလိုဘူးလားအေးကြိုးစားအထောက်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့နော်သာသနာတော်ဤယရနာများတတိယပိုင်းနော်မေတ္တာပို့ပြီးတော့အဆုံးသတ်ကြရအောင်နော်အေးဘဝတုသဗ္ဗမင်္ဂလာရကံတို့သဗ္ဗဒေဝတာသဗ္ဗဗုဒ္ဓနုဘဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလာရကံတို့သဗ္ဗတေဝတာသဗ္ဗဓမ္မနုဝါဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလာရကံတို့သဗ္ဗတေဝတာသဗ္ဗတံဃာနုဝါဝေနတရာဒုက္ခိဘွန်တုတိဒေတုမင်္ဂန်တင်တရားနာပိသပေါင်းတော်ကောင်းတို့သာတာအလုံးသောတတဝအနန္တတို့အားသဗ္ဗမင်္ဂလာလောကီလောကုတ္တရာကောင်းဆိုသည်မြင်္ဂလာဝဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းသာဝတိဝဒာမိမိတို့ခန္ဓာကိုယ်မှာစောင့်ကြံနေကြကုန်သောနာမိမိတို့ဤမှာစောင့်ကြံနေကြကုန်သောနာမိမိတို့သာသနာမိမိတို့ကဘာမှာစောင့်ကြံနေကြကုန်သော ဒါမြန်နှကောင်းနာပေါင်းတို့ကလည်းပဲရက်ကံတို့ကောင်းစွာမသွေဆောင်ရှောက်တော်မူနိုင်ကြပါစေတည်းတာဘဝရဏုဘဝေနခေငါဝါလူသေးစုမကပွင့်တော်မူကြတဲ့သုတ္တရောဒါဘဘုရားရှင်ကိုတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ကြောင့်၎င်းတာဘဓမ္မနုဘဝေနမေလီတံဖူလီတံနိဗ္ဗာန်တည်းတူစွာသောစေတံတော်တရားတော်မြတ်တို့ရဲ့တကူတည်သောအာနုဘောတော်တို့ကြောင့်၎င်းတာဘတံအာနုဘဝေန မေကထံလေးရောက်ပလထံလေးရောက်ဆိုတော်ရှိတော်တရားတန်ခါရှင်မြတ်တို့နဲ့တကွာတိလာကိုသမာတိကိုပညာကိုတို့နဲ့ပြည့်စုံတော်မူရတဲ့သမုဒိတံကအရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကူတည်သောအာနုဘောတော်တို့ရောက်၎င်းတရားနေရောညပါဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းသူခီကိုစိတ်တပြားကြံမှချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစေတည်း
Ah.